Welcome to the Voice of America in Burmese.
Mingla mne kimashe. Washington Miro, VOA American Tangani, Natal Sashikuni, Autobala, Donze, Ye, Ingani Nineki, Sisinigo, Yamasano de Minet, Tonagani, Kunanai, T, Lindometer, Donze, Lese, Lese Shitugani, Dai Tony, Bamavasha. Sama, Intinaima,
Minglavasha, Tamara Kimiataba, Jiminakin, the Nego, Kujon, and Edu, Tina, Bimaba. American Tamara, Trani, Pioja, Chedija, Ju Piajan, Chica Murin, Pasa Bon Pomuri, Chilari, Lu, Dream, Dreamapa Debro, American Tamara Donald Trumpa, Dream Mediago, Chicken Wave and Library. American Nangan Jay, when you make Pompeo had Lame, Dream Patemabe, New Korean Nangan Jay, when you name American Piron Suma, Chris of Nang Boyshibari, Dilo Tuya at the Rene Jamaba in Jenna.
Kamarisha, three season in Nasin Bide Namaro. Pure a tear joke say younger, Sanapia, a load the Mari, Bagani, Kuni, Sanya, Bema, Pitja, Yangon Dai, Winji Joe, Ucho Minde, Gioja, like that, the Rinwagu, Ja, Nasi Abu Shibare.
I don't mind the good of Sanai. And they do the art, Tinima, and the man, she do a me, Anna, to the world, see the man.
ဒရင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဒီဒုက္ခသည်တွေကပထမဆုံးအတုပ်စီစစ်ပြီးသားဒုက္ခသည်ရှစ်ထောင်ကိုပြန်ပြီးလက်ခံရေးနှစ်နိုင်ငံဆွေးနွေးပွဲကိုဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြို့တော်ဒါကာမှာနှစ်နိုင်ငံပူးတွဲကော်မတီကနေကျင်းပဖို့ရှိပါတယ်။ဒီအကြောင်းကိုလည်းအပြည့်စုံကြားမှာပါ။အ အမေရိကန်တခွင်စာလာရီကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လွင်တို့ကပြောပြမှာပါရှင
်။ပင်ဆယ်ဗေးနီးယားပြည်နယ်ကဂျူးဖျားကျောင်းမှာလူပေါင်း၁၀ဦးအသက်ခံရတဲ့သမ္မတထရမ့်ကိုထောက်ခံသူကသမ္မတကိုဝေဖန်သူတွေစီကိုဖောက်ခွဲပစ္စည်းတွေပါတဲ့ပါဆယ်ဘုံတွေပေးပို့ခဲ့တယ်ဆိုရဲဆွဆွဲထားပုံတွေနဲ့ပတ်သက်ပြီးနိုင်ငံတွင်းမှာအမျက်ဒေါသတွေပိုးပြီးထွက်လာအောင်သတင်းမီဒီယာတွေကရေးသားလှုပ်ဆောင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပဲအဖြစ်တင်ဝေဖန်လိုက်ပါတယ်သမ္မတဟာအတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေတရားမဝင်ပြောင်းရွှေ့ဝင်ရောက်လာသူတွေနဲ့တခြားသူ့ရဲ့မူဝါဒကိုလက်မခံသူတွေစီကိုဥတီပြီးမကြာခဏပဲပြင်းပြင်းထန်ထန်ပြောကြားမှုတွေလုပ်နေတာမို့ရက်လက်နေတဲ့အမေရိကန်လူမှုအတိုင်းဝန်းတွင်မှာနည်းနည်းဆိုင်ဆိုင်ပြိုကွဲမှုတွေဖြစ်လာစေတယ်လို့နိုင်ငံရေးအတိုက်ခံတွေကသမ္မတထရမ့်ကိုဝေဖန်ဖြစ်တင်နေကြတာပါဒါမင်းမိမဲ့သမ္မတထရမ့်ကတော့အခုလိုနိုင်ငံတွင်ဒေါသတွေအကြီးကျယ်ဖြစ်ပွားနေကြတာရဲ့အကြောင်းရင်းကမှန်ကန်မှုမရှိတဲ့သတင်းမှားတွေကိုသတင်းမီဒီယာတွေကရေးသားနေတာကအစိတ်ပိုင်းတစ်ခုအနေနဲ့ပါဝင်တယ်လို့ပြောပါတယ်သတင်းတူတွေထုတ်လွှင့်နေတဲ့မီဒီယာတွေဟာလူလူရဲ့ရန်သူအစ်စ်ဖြစ်ပြီးပုံမှန်နဲ့ထင်တာမြင်တာရန်လိုနေတာတွေကိုရက်ပြတ်မှာဖြစ်ကြောင်းနဲ့မှန်ကန်ပြီးမျှတာတဲ့သတင်းတွေကိုရေးကြမှာဖြစ်ကြောင်းသမ္မတထရမ့်ကသူ့တွစ်တာမှာရေးပါတယ်ဆိုးရတဲ့လောက်ရတွေနဲ့အမျက်ဒေါသမျိုးတွေညင်အောင်လုပ်မှာအချင်းချင်းတဟဇာတာမျက်မျက်နဲ့ငင်းချင်းစွာအားလုံးအတူရှင်တွဲနေနိုင်မယ်လို့လည်းရေးသားထားတယ်လို့သတင်းအတူရောက်နေအဆုံးတတ်ဖို့လည်းတောင်းဆိုပါတယ်သမ္မတထရမ့်ရဲ့ပြောကြားချက်တွေကြောင့်ဂျူးဖျားကြောင်ပြစ်ခတ်မှုတွေပါဆယ်ဘုံပုံမှုတွေပုံမှုတွေဖြစ်လာတဲ့ဆိုရဲသတင်းမီဒီယာတွေရဲ့ပြောဆိုရေးသားမှုတွေဟာတာဝန်မဲ့ရကြတယ်လို့သမရအင်ဂျူပြောခွင့်ရဆာရာဆန်ဒါစ်သတင်းတောက်တွေကိုပြောပါတယ်
။ပင်ဆယ်ဗေးနီးယားပြည်နယ်ပင်ဆယ်မြို့ကဂျူးဖျားကျောင်းမှာစနေနေ့ကဖြစ်ပွားခဲ့တဲ့တနက်ပစ်ခတ်မှုမှာလူ၁၂ဦးသေဆုံးပြီးတော့ပစ်ခတ်သူအဖြစ်ဆွဆွဲခံထားတဲ့အသက်၄၆နှစ်အရွယ်ထရက်ကာမောင်းသူရောဘတ်ဘိုဝါစ်ကိုမနေ့ကအတင်းလာနေတော့ကပထမဆုံးချိန်ဖြစ်တရားရုံးထုတ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကဘာသာတရားယုံကြည်သူအလုံးကိုတိုက်ခတ်တဲ့လို့ရပဲလို့အမေရိကန်ရှင်းနေချုပ် Jeff Sessions ကပြောလိုက်ပါတယ်။စနေနေ့မနေ့ခင်းတော့က Tree of Life ဂျူးဖျားကျောင်းမှာတရနဲ့ပစ်ခတ်ခဲ့သူ Robert Bowers ဟာတရားရုံးကိုဘိန်းတက်ကလက်ထိုင်နဲ့မနေ့ကရောက်လာခဲ့တာပါ။ရဲနဲ့ပြန်လာပစ်ခတ်မှုကြောင့် Robert Bowers ဒဏ်ရာရပြီးတော့ဆေးရုံမှာခွဲစိတ်ကုသမှုခံယူခဲ့ရပါတယ်။ကြာတာပရင်းနဲ့ကြာလို့ရှိရင်နောက်တစ်ချိန်ကြာနာမှုထပ်လုပ်ဖို့လည်းတရားရုံးကစီစဉ်ထားပါတယ်။တရားလိုရှင်းတွေအနေနဲ့တွေ့ရှိရတဲ့တက်တေထောက်ထားတွေကိုကြာသာပရိနေကြလို့ရှိရင်ဆက်ပြီးတော့တင်ပြနိုင်မှာဖြစ်တယ်လို့လဲရှင်းနေ Scott Brady ကဆိုပါတယ်ဒီအမှုကိုတမာရီခုံရုံးမှာရပ်ပေါင်း30တင်ဆွဲချက်တင်နိုင်လိမ့်မယ်လို့လဲဆိုပါတယ်ဂျူးတွေအားလုံးတည်ရမယ်လို့အော်ဟစ်ပြီးတော့ Robert Bowers ကဂျူးဖျားကျောင်းမှာပြစ်ခတ်ခဲ့တာပါအာနာပိုင်တွေကတော့သူကိုဂျူးမုံတီတမာဖြစ်ဆွဲထားပါတယ် Robert Bowers ဟာအစိုးရရဲ့ဆွဲဆိုချက်29ခုတင်ခံထားတာပါပြည်မှုကျူးလွန်ကြောင်းထင်ရှားရင်သူတည်တဲ့ကြက်ခံရနိုင်ပါတယ်သူအတွက်အာမခံမရှိပါဘူးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဇနီးတို့လည်းဒီနေ့ပစ်စွတ်မျိုးကိုတွားပြီးတော့ဝန်ထဲကြောင်းပြောဆိုဖို့ရှိတယ်လို့အင်ပီရောကဆိုပါတယ်
American Tamara Donald Trump go wave and go park way pissy by Basel Unedon Satan could people get it with Suswe Kanya to Caesar Sayok, Sima, not have people, Nanji Shi, Luna Mary Barry, Sayan Taku, Shinny, then Lutawanga Yashi, Tanila Nima Piobari, bigger than him, but they do go Pansy Mijama, do you see them a Paduri Sigo, Basel Dog, Seppi, Bobo Lome, Anna Benega, Jung Jinja, Pippi, any poem, send them a, the end of doing it, Namaji, do some Pani, then NBC, the Nintanaga Piobari. Pombare, Pasadu, people, Kedu, Dema, Azian Tamara, Perek, Obama, Natana, say, Yukoma, Tamara, Tramia, Jane Bepilan, and do them right, Joe Biden, Natana, such out, Tamara, Yukoma, Tramia, Jane Bepit, Democratic Party, Hillary Clinton, Obama, Sua, Purema, Muda, Lunju, Yashi, Pinet, Dawin, Tansam, Kedu, Naule, Pawan, Bari, Atenga, as a chowney, say, Oko, Miyamiga, two, Pansy, and Nian, Pig, Mawir, and Yamashi, Tiayuma, Tanil Anima, Promazum, Jane, Jonto Kevari, Asua, Shin.
ဒီကဆိုင်ယောက်ကအလူတန်းဝန်းအတွက်အနည်းရှိသူတူလို့ယုံကြည်ကြောင်းနဲ့သူ့ကိုအားမခံမပေးဖို့အတွက်တရားသူကြီးကိုပြောကြားခဲ့ကြပါတယ်။သူ့မှုကိုတောက်ချနိုင်မှာနောက်တစ်ချိန်ယုံချင်းထပ်ပေးခဲ့ပြီးအဲ့ဒီမှာသူ့မှုကိုနယူးယောက်ရုံးဘက်ကိုလွှဲပြောင်းပေးတဲ့မပေးတဲ့ကြားနာမှာဖြစ်ပါတယ်။ခီးတဲ့နဲ့လေယာဉ်ဝင်နှဆူစပေါင်း 180 ပုံပေါ်ဘူးလို့အင်ဒိုနီးရှားအနာပိုင်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒီရှာဖွေရေးနဲ့ကေတင်ရေးဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်စူတိုပူပူဝိုနူရိုဟိုကဒီတွတ်တာလူမှုကွန်ရက်မှာလေယာဉ်ပြတ်ကြတဲ့ဒီအပိုင်းစာတွေနဲ့ပတ်သက်ပြီးဓာတ်ပုံတွေတင်ထားပါတယ်။အဲ့ထဲမှာကြိုးကျင်နေတဲ့စမတ်ဖုန်းတစ်လုံး၊စာအုပ်တွေ၊အိတ်တွေနဲ့လေယာဉ်အပိုင်းစာတွေကိုမြင်ရပ ာမန်ဖရက်ဒီလည်းပါဝင်ပြီးတည်ဆုံသွားတဲ့အကြောင်းအီတလီယန်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဂျာဗာချွတ်မြောက်ပိုင်းမှာလင်းရဲ့အပိုင်းစာတွေကိုအဓိကတွေ့ရတာဖြစ်ပြီးအဲ့နေရာမှာကူညီကယ်ဆယ်ရေးနဲ့ရှာဖွေရေးနောက်ပြီးတော့ရင်းကိုသမားတွေကိုဆေးလွတ်ချထားပါတယ်။လင်းဟာရေအောက်မီတာ30ကနေ35မီတာအနည်းထိုးဆိုင်ကျဆင်းသွားတာဖြစ်ပြီးတော့ကမ်းခြေကနေ15မီလို15ကီလိုမီတာအကွာလောက်မှာတည်ဆုံသူအလောင်းတစ်ချို့ကိုရှာဖွေတွေ့ရှိတယ်လို့ကယ်ဆယ်ရေးသမားတွေကပြောကြပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းထိုမီတာ32 kHz 9335တိုင်းထိုမီတာ40 kHz 9689တိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ပိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တံကမနေ့ကတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Ranger ဒုက္ခသည်တွေနေရာပြန်ရည်အတွက်မြန်မာကိုယ်စားလှယ်ဖွဲ့ဟာ Bangladesh နိုင်ငံဘက်ကိုသွားရောက်ပြီးဒုက္ခသည်တွေစစ်စစ်လက်ခံရေးကိစ္စကိုအသေးစိတ်ဆွေးနွေးကြမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအင်္ဂလိပ်ရှင် Bangladesh ဘက်ထွက်ပြေးခဲ့ကြတယ်။ Ranger ဒုက္ခသည်9သိန်းကျော်နဲ့ဌာနေကိုပြန်ပို့နိုင်ရေးအတွက်နှစ်နိုင်ငံကြားမှာစစ်စစ်ထားပြီးတဲ့ဒုက္ခသည်က8000လောက်ရှိပါလေဒီဒုက္ခသည်8000ကိုပထမအတုပ်ဖြစ်နေပြန်ပို့ပို့နိုင်မှုအတွက် JWG ကနှစ်နိုင်ငံပူးတဲ့လုပ်ငန်းဖွဲ့ဆွေးနွေးပွဲကို Bangladesh နိုင်ငံဒက်ကာမြို့မှာအင်္ဂါဒီကနေ့အင်္ဂါနေ့မှာကျင်းပမှာဖြစ်ပါလေမြန်မာဘက်ကနိုင်ငံခြားရေးဝန်ကြီးအခြေရန်အတွင်းဝင်ဦးမြင့်သူနဲ့ Bangladesh ဘက်ကနိုင်ငံခြားရေးဝန်ကြီးဌာနအကြီးအကဲအရာရှိ Shahidik Hik တို့တွေ့ဆုံကြမှာဖြစ်ပါလေ Ranger တွေဌာနပြန်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့မြန်မာစစ်အကကုလသမဂ္ဂအဖွဲ့တစ်ခုဖြစ်တဲ့UNHCR နဲ့ UNDP တို့နဲ့နားလည်မှုစာကြံလောလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဒီဖွဲ့တာဝန်ရှိသူတွေကဘူးဒီတော်နဲ့မောင်တော်ကျေးရွာ23ရွာကိုစက်တင်ဘာလမှာတစ်ကြိမ်အောက်တိုဘာလဆန်းမှာတစ်ကြိမ်တွားရောက်ဆစ်ဆီးခဲ့တာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုအတိုင်းဝိုင်းတွေကြားတိုးတက်မှုတွေရှိလာတာတွေ့ရကြောင်းပြောဆိုထားပါတယ
်ခီးစစ်ကဘာစံချိန်တင်မဲ့နီလာလုံးကျော်ပါဝင်တဲ့လေဆွဲတကုန်းကိုနယူးယောက်မြို့ကခရစ်စတီလေလံယုံမှာပြသထားပါတယ်အောက်တိုဘာလ29ရက်ကနေ30ရက်နေ့ထိနယူးယောက်မြို့မှာပြသထားမှာပြီးတော့28ရက်နေ့ကြာလို့ရှိရင်တော့ဒီနိုဝင်ဘာလ28ရက်နေ့ကြာလို့ရှိရင်တော့ဒီကမ္ဘာအကြီးဆုံးနီလာကိုဟောင်ကောင်မှာကျန်းခင်းဆေးမတက်မပဲလေးလံတင်ရောက်ချမှာဖြစ်ပါတယ်ဒီနီလာကို1990နှစ်နောက်ပိုင်းတွေမှာတွေ့ရှိခဲ့တာဖြစ်ပြီးတော့အရင်တုန်းအနေနဲ့ကရက်3,900ကျော်ရှိပြီးတော့တွေးပြီးလို့ရှိရင်ဒီ3,960ကရက်ရှိပါလိမ့်မယ်မြန်မာနိုင်ငံကထွက်တဲ့ကြောက်ကိုဂုဏ်ပြုတဲ့အနေနဲ့မိုးကုတ်ရဲ့အပြာရောင်အထွတ်မြတ်ရတနာလို့အမည်ပေးထားပါတယ်
Direct from Washington, the voice of America, VOA.
င်္ဂါနေ့နဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းလွှာတွေကိုကြားရတော့မှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အနည်းဌာနေပြန်ပို့နိုင်ရေးနှစ်နိုင်ငံကြားစီစစ်ထားပြီးဖြစ်တဲ့ဒုက္ခသည်8000ကိုပထမအတုပ်ပြန်ပို့နိုင်ရေးအတွက် JWG ခေါ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဒီကနေ့အင်္ဂါနေ့မှာကျင်းပမှာပါ။ဒီလိုကျင်းပနိုင်ဖို့အတွက်လည်းတရုတ်ကအဓိကကြဝင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်အကြောင်းစုံကိုတော့ဒေါ်လာလတန်းကတင်ပြမှာပ
ါမြန်မာနိုင်ငံကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူနှင့်ဘင်္ဂလားဒေ့ရှ်နိုင်ငံကြီးဌာနအမြဲတမ်းအတွင်းဝင် M. Shahidul Haq တို့ပူးတွဲကမကထပြုကျင်းပမယ်နှစ်နိုင်ငံ JWG ခေါ် Joint Working Group ပူးတွဲလုပ်ငန်းအဖွဲ့နိုင်ငံကြီးအတွင်းဝင်ဆင့်စီဝေးဝဲကိုဒီကနေ့ဓာကာမြို့တော်ရှိအစိုးရအက်ဂီဟာမှာကျင်းပမှာဖြစ်ပါတယ်အဲ့ဒီစီဝေးဝဲမှာရခိုင်ပြည်နယ်မြောက်ပိုင်းကနေ2019ဩဂုတ်လကမြန်မာလုံခြုံရေးတပ်တွေရဲ့နေမြေရှင်းလင်းမှုကြောင့်တစ်ဖက်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်နဲ့မြို့သူမြို့သားဖြစ်ကြောင်းတပ်တွေအထောက်အထားတွေစီစစ်ထားပြီးသားရိုဟင်ဂျာ8000ပထမအစုကိုအ мян ဆုံးဌာနေပြန်ပို့နိုင်ရေးအတွက်အသေးစိတ်အချက်လက်တွေကိုဆွေးနွေးဖို့ရှိပါတယ်။နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေးဝဲကျင်းပမှုအစီအစဉ်နဲ့ပတ်သက်လို့အောက်တိုဘာ23ရက်ကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကွန်ပတီရှင်းမောက်မှာကုလသမဂ္ဂဆိုင်ရာမြန်မာတာမတ်ကြီးဦးဟုတ်တော်စွန်းကရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဟာမြန်မာအစိုးရရဲ့ငြိမ်းချမ်းရေးနှင့်အမျိုးသားပြန်လည်ရင်ကြားစီရေးလုံခြုံရေးနှင့်တရားဥပဒေစိုးမိုးရေးမှာအဓိကဖြစ်ပြီးမြန်မာအစိုးရအနေနဲ့ပြည်ပခန့်ကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရာရင်းကိုလုံခြုံစိတ်ချစွာပြန်နိုင်ရေးကိုဦးစားပေးလှုပ်ဆောင်နေတယ်လို့ပြောခဲ့ပါတယ် JWG ခေါ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေဝဲကျင်းပမှုနဲ့ပတ်သက်လို့လေတာမကြီးကအခုလိုအကြည့်ပြုခဲ့ပါလေ
During the high level week of the 73rd session of the UN General Assembly an informal meeting was held among China, Myanmar and Bangladesh. The Secretary General was invited and present at the meeting. The meeting reached a 3-point consensus on resolve
ခုနက3ရက်မြောက်ကုလသမဂ္ဂထွေထွေညီလာခံအတွင်းတရုတ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားလူသဘောဆွေးနွေးခဲ့ပါတယ်အတွင်းမှုကိုလည်းဖိတ်ကြားခဲ့ပြီးသူလည်းတက်ရောက်ခဲ့ပါတယ်အဲ့ဒီအစည်းအဝေးပွဲမှာဒုက္ခသည်တွေကိုကောင်းမွန်စွာနဲ့အလင်းအမြန်လက်ခံနိုင်ရေးသဘောတူညီမှု3ချက်ရခဲ့ပါတယ်အဲ့ဒီသဘောတူညီချက်တွေအရပူးတွဲလုပ်ငန်းအဖွဲ့ရဲ့တတိယအစည်းအဝေးကိုအောက်တိုဘာလ29ရက်နေ့ကနေ30ရက်နေ့အထိဒါကာမြို့မှာကျင်းပမှာဖြစ်ပြီးဒုက္ခသည်တွေကိုစောစောပြန်လက်ခံနိုင်ရေးအတွက်အသေးစိတ်အချက်လက်တွေဆွေးနွေးမှာဖြစ်ပါတယ
်ဒီနိုင်ငံပူးတွဲလုပ်ငန်းအဖွဲ့စီဝေးဝဲကျင်းပဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့ဇွန်လကတရုတ်ကကြားဝင်ဆွေးနွေးပေးခဲ့ပြီးစက်တင်ဘာလ29ရက်နေ့မှာတခါတရုတ်နိုင်ငံသား၏ဝန်ကြီးဝန်ဂီကနောက်ထပ်သုံးပွင့်ဆိုင်စီဝေးဝဲကိုမြို့ကကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့တဲ့83ကြိမ်မြောက်ထွေထွေညီလာခံကြီးအတွင်းထိုစဉ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးမောင်မွတ်အာလီအပြင်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတရက်စ်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာတို့လည်းတက်ရောက်ခဲ့ကြပါတယ်။အဲဒီစီဝေးဘက်ကိုတရုတ်ကဦးစီးပြီးရရှိခဲ့တဲ့အချက်၃ချက်ပါသဘောတူညီမှုနဲ့ပတ်သက်လို့အောက်တိုဘာ23ရက်ကကုလသမဂ္ဂထွေထွေညီလာခံကြီးရဲ့တတိယကွန်ပတီရှင်းမောက်မှာတရုတ်အမြဲတမ်းကိုယ်စားလှယ်ကစကားပြန်ကတဆင့်အခုလိုပြောခဲ့ပါတယ
်။ First,Myanmar and Bangladesh agreed to properly resolve the issue of Rakhine State issue through friendly consultations. Second, Bangladesh indicated
that Myanmar and Bangladesh နိုင်ငံကြားရခိုင်ရေးကိုခင်မင်းကြီးနီးစွာတိုင်ပင်နှီးနှောဆွေးနွေးဖြေရှင်းဖို့ဒုတိယကဘင်္ဂလားဒေ့ရှ်ကသူ့နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ဒုက္ခသည်ပထမအတုပ်ကိုပြန်ပို့ဖို့အဆင်သင့်ရှိတယ်လို့ပြောခဲ့ပါတယ်။မြန်မာနိုင်ငံကလည်းပြန်ပို့ခံရမယ့်ဒုက္ခသည်တွေကိုလက်ခံဖို့အဆင်သင့်ရှိတယ်လို့ပြန်ဖြေခဲ့ပါတယ်။တရရကနှစ်နိုင်ငံကြားအပူတွဲလုပ်ငန်းအဖွဲ့စီဝေးဝဲကိုအ мян ဆုံးကျင်းပပြီးဒုက္ခသည်တွေပြန်လက်ခံရေးအတွက်လမ်းပြမြေပုံဆွေးနွေးရေးနဲ့အ мян ဆုံးလက်ခံနိုင်ဖို့သဘောတူခဲ့ကြပါတယ်။ဒီသဘောတူညီမှုကိုမြန်မြန်ထက်ထက်အကောင့်ထဲပေါ်ကြိုးပမ်းနေတာကိုတွေ့ရတဲ့အတွက်လည်းတရုတ်နိုင်ငံအနေနဲ့အားရကျေနပ်မိပါတယ်လို့စကားပြန်ကတဆင့်ပြောသွားခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့ရခိုင်ပြည်နယ်မှာကြောက်ဖြူရည်နဲ့စီမံကိန်းနဲ့တဘာဝတန်ွေနဲ့ရေနံပိုက်တိုင်းတို့ကိုဖောက်လုထားတဲ့အတွက်ကြောင့်လေရခိုင်ပြည်နယ်တည်နေအေးဟာသူ့နိုင်ငံအတွက်ထူးကူးဆိုက်ရမယ့်ကိစ္စရဖြစ်တယ်လို့တန်တမာရက်ွက်တွေကသုံးသပ်တာတွေရှိပါတယ်။ဒီနေ့စတင်မဲ့ဂျီတူဂျီပူးတွဲစီဝေးပဲမကျင်းပါမီတနင်္ဂနွေနေ့ကတော့နှစ်နိုင်ငံတို့ရဲ့နိုင်ငံသားရေးဝန်ကြီးဌာနတွေကအစိမ့်အရာရှိတွေအနေနဲ့ ဒုက္ခသည်တွေပြန်လက်ခံရေးကိစ္စရမူပေါင်းတွေကိုကြိုတင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒါအပြင်အောက်တိုဘာ29နဲ့30ရက်နေ့အထိစီဝေဝဲကျင်းပပြီး30တရက်နေ့မှာတော့နှစ်နိုင်ငံတို့ရဲ့ JWG အဖွဲ့ဝင်တွေနေနဲ့ Coxis ဖစားရှိရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုဖို့ရှိတယ်လို့လည်းသိရပါတယ်
။ဒေါ်လှလတန်းပြောပြသွားတာပါ။တရုတ်နိုင်ငံသားပိုင်ဖူရင်အထယ်ချုပ်စက်ယုံကအထောက်ခံရတဲ့အလုတ်သမား30ကိုအလုတ်ပြန်ခံရေးဆန္ဒပြနေကြတဲ့အလုတ်သမားတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းဟာအလုတ်သမားတွေဘက်ကစာနာကြောင်းနဲ့တရားရုံးဒါမှမဟုတ်ခုံရုံးတက်ပြီးဥပဒေနဲ့အညီဖြေရှင်းနိုင်ရေးကူညီဆောင်ရွက်ပေးမှာဖြစ်တယ်လို့မနေ့တနင်္လာနေ့ကပြောကြားခဲ့ပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။ကြားခဲ့ရတာကတော့အထုတ်ခံလိုက်ရတဲ့အလုတ်သမားတွေကိုအလုတ်ပြန်ခံရေးရန်ကုန်တိုင်းအစိုးရရုံးရှိကိုခြိတက်ဆန္ဒပြခဲ့ကြတဲ့ဖူရင်းအထယ်ချုပ်စက်ယုံကအလုတ်သမားတွေရဲ့ကြွေးကြော်တောင်းဆိုသံတွေပါရန်ကုန်တိုင်းဒေသကြီးတကုံစိတ်ကမ်းမြို့နယ်စက်မှုဆောင်တက်မှရှိတဲ့တရုတ်နိုင်ငံသားပိုင်ဖူရင်းအထယ်ချုပ်စက်ယုံမှာဩဂုတ်လကအလုတ်သမားတမကအဖွဲ့ဝင်30ယောက်ကိုအလုတ်ကနေရုတ်တရက်ထုတ်ပစ်ခဲ့တဲ့အပေါ်အလုတ်သမားတွေမကြေမနက်ဖြစ်ပြီးအထယ်ချုပ်စက်ယုံရှိတပိတ်စခန်းဖွင့်ပြီးဆန္ဒပြခဲ့ကြတာရပ်ပေါင်း80ကျော်ရှိခဲ့ပါပြီ။အလုတ်ရှင်နဲ့ညှိနှိုင်းရမှာလဲအဓိကအလုတ်သမားတွေပြန်ပြီးအလုတ်ခန့်ဖို့ကိစ္စမပြေမလည်ဖြစ်နေတယ်လို့ဆန္ဒပြအလုတ်သမားတွေကိုအညီမသိအကြမ်းဖက်သမားတွေကတန်တုပ်တွေနဲ့ဝင်ရောက်ရိုက်နှက်ခဲ့ကြပါတယ်။အခုနောက်ဆုံးရန်ကုန်တိုင်းအစိုးရအနေနဲ့ဂျားဝင်ဆောင်ရွက်ဖို့မနေ့ကအလုတ်သမားပေါင်း100ကျော်လောက်ဟာကြွေးကြော်သံတွေအော်ဟစ်ပြီးအစိုးရရုံးရှိခြိတက်ခဲ့ကြသလိုရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့လည်းတွေ့ဆုံခွင့်ရဖို့တောင်းဆိုခဲ့ကြပါတယ်။ဝန်ကြီးချုပ်ကိုယ်တိုင်လည်းဆန္ဒပြအလုတ်သမားတွေကိုအဲ့ဒီတနင်္လာနေ့နှောင်းပိုင်းမှာပဲအစိုးရရုံးထဲဖိတ်ခေါ်ဆွေးနွေးခဲ့ပါတယ်။ဆန္ဒပြအလုတ်သမားတွေဘက်ကတော့ဖူရင်းအထယ်ချုပ်ဆက်ယုံအလုတ်သမားတမကဥက္ကဋ္ဌမတ်တပ်သားဆွေကနေအလုတ်ရှင်နဲ့ညှိနှိုင်းနေစေမပြေလည်သေးတဲ့အဓိကအချက်တွေကိုအခုလိုဆွေးနွေးပွဲမှာတင်ပြခဲ့ပါတယ်။
အခုနံပါတ်1အနေနဲ့အလုပ်ရဆဲလေးပြင်ညာစာကိုပြန်လည်ရုပ်သိမ်းရမပြည့်လေဘူးဟုတ်ပြီလို့ရှိရင်နံပါတ်3ဂရိတ်ဘီပလတ်မှာ A ဘလတ်အထိကျန်းကျင်ပြင်ညာကို4000မှစရည်1000ဒီတို့မြင်ပြီးရမပြည့်လေဘူးရခင်ပေးမြတ်ဖြစ်သောကျန်းကျင်ကြီးဟာပုံထုတ်ကျန်းကျင်ကြီးကိုကြောင်းလဲခြင်းမပြုရင်အဲ့ဒီသုံးချက်ကလုံးဝမပြည့်လေဘူး
ထုတ်ထားတဲ့အလုတ်သမားတွေကိုပြန်ပြီးခန့်အပ်ဖို့လုံးဝမဖြစ်နိုင်ကြောင်းအထယ်ချုပ်ဆက်ယုံပိုင်ရှင်ဘက်ကသူတို့ကိုပြောဆိုထားတဲ့အတွက်လဲဥပဒေနဲ့အညီမျှမျှတက်တာဖြစ်အောင်ဆောင်ရွက်နိုင်ရေးတရားရုံးဒါမှမဟုတ်ခုံရုံးတက်နိုင်ဖို့ရန်ကုန်တိုင်းအစိုးရဘက်ကကူညီမှာဖြစ်ကြောင်းတိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ
်။ဆိုင်ရည်ကြီးတုံးကဥပဒေလုံဆုံးလုံးကြီးအောင်လဲမှာရှိဥပဒေလုံဆုံးလုံးကြီးနဲ့ကျွန်တော်တို့ကလုပ်ပါဆောင်ရွက်ရေးလုပ်တဲ့နေရာတိုင်း။မဟုတ်ရင်လည်းဘယ်သူ့ဘယ်သူကိုမှသွားမှမဟုတ်လို့ညာဥပဒေရပဲအဆုံးဖြတ်လုပ်လို့ရတာကောင်းမှုရင်ကတ္တာသာရှိတာမဟုတ်ဘူးဥပဒေလုံဆုံးလုပ်နေအရာကခုံသမားကြီးတက်ကြမယ်ဆိုခုံသမားကြီးကိုတက်ကြတယ်တရားရင်ပြန်ဆိုင်မယ်ဒါပေမဲ့ကျွန်တော်တို့ကကျွန်တော်တို့ဒီဘက်ကအဆုံးသမားကြီးတော့ကျွန်တော်တို့စားတာဟုတ်တကယ်လို့တရားချိန်ကြီးမှနိုင်တတ်မယ်ရှိရင်လိုအပ်မယ်ဘာများဆိုတော့ကျွန်တော်တို့ကစီစဉ်မယ်ဒီအစီအစဉ်လေးအားကြောင့်လည်းဆိုဥပဒေနဲ့ညီညွတ်အောင်ကျွန်တော်တို့လုပ်အောင်ဒါကျွန်တော်တို့ရဲ့ဟိုရှိရတ
ဲ့နိုင်ငံသားသားတရုတ်အလုပ်ရှင်ဘက်ကနေအလုပ်သမားတမကအဖွဲ့ဝင်တွေကိုအညှိုးထားအလုပ်ထုတ်တာဖြစ်တဲ့အတွက်တရားမျှတမှုမရှိကြောင်းနဲ့ဒီအတွက်အလုပ်သမားတွေအလုပ်ပြန်ခန့်တဲ့အထိဆန္ဒပြသွားမှာဖြစ်ကြောင်းအမျိုးသမီးအလုပ်သမားတဦးကဆွေးနွေးပွဲမှာပြောသွားပါတယ
်ထုတ်ထုတ်ကရေလုံးတွေမှာမပါဘူးဒါပေမဲ့တမီးတို့ရဲ့သဘောထားတမီးတို့ကိုယ်တိုင်ဒီဆဲရုံထဲမှာလုပ်နေတယ်တမီးတို့တွေဘလို့အနေခံရတယ်စူပါရော့လုပ်နေကြတယ်ဒီလုပ်ငန်းရှင်ကဘလို့အနေခံရတယ်ဆိုတမီးတို့ကိုယ်တိုင်ပဲသိဒီရောက်30ရောက်မယ်တမီးတို့လုပ်ငန်းဆောင်ရရရတဲ့ခွင့်ရည်တွေပဲရလာဒီရောက်30မရှိဘူးဆိုလို့ရှိရင်သူတို့ဖိနေတဲ့အတိုင်းသူတို့ဖိနေမှာမန်နေဂျာကိုယ်တိုင်ကပြောတာကြောက်တယ်ဒီရောက်30ရေမကနောက်ထပ်သူရဲ့ကျဲမှာချိုးမသေးတဲ့လူဖိုးဖို့ရှိသေးတယ်လို့ပြောသွားတယ်ဒီရောက်30ကြောင့်လုံမားတွေကတက်တာဆောင်ပြီးလုံမားရရရတဲ့ခွင့်ရည်တွေရတယ်ဒီရောက်30မပါဘဲနဲ့လုပ်ငန်းခွင့်တွေကြောင်းတဲ့ဆိုတမီးတို့ကဟိုဒီကလူချင်းတွေလည်းဆင်းသားပြီးတယ်တမီးတို့ကိုယ်တိုင်လုပ်ငန်းခွင့်ထဲမှာလုပ်နေရဟိုကိုစောပန်းကပြောလို့ဆိုခံရတယ်ဥမာအလုပ်လုပ်ခြင်းနဲ့အလုပ်လုပ်ငန်းခွင့်ထဲမှာသူတို့ကိုယ်လည်းကသူ့ကြီးလိုက်ရတယ်မှာသူဘက်ကတောင်းမှုတောင်းမှုခံမှုလုံးဝမရှိဒီလုံသမားတက်မကကြီးဖြည့်ရှင်းပေးလို့ဒါပဲတမီးတို့ကဒီခွင့်ရည်တွေရခဲ့
ဖူရင်းအထယ်ချုပ်စက်ယုံပိုင်ရှင်တွေဘက်ကတော့သူတို့အနေနဲ့အလုပ်ခက်တဲ့စီးနင်းစီးကမ်းတွေကိုချိုးဖောက်ခဲ့ကြောင်းဝန်ခံခဲ့တယ်လို့ အလုတ်သမားတွေကိုအလုတ်ပြန်ခန်းတော့မှာမဟုတ်တဲ့အတွက်လေအရေးယူတာကိုခံဖို့စင်သစ်ဖြစ်ကြောင်းပြောဆိုထားတာပါ။ဒါနဲ့ပတ်သက်လို့အလုတ်သမားရေးဆောင်ရွက်ပေးနေတဲ့ Social Democrat ညီညွတ်ရေးတပ်ဦးကကိုကျော်ကိုကူကဗျူရီကိုအခုလိုပြောပါတယ်
။ဒီနေ့စစ်တပ်ကတော်ရီစာပြေကိုချိုးဖောက်တာဖြစ်ပြီးနဲ့လက်လက်ထိုးတဲ့နေရာမှာအလုတ်ချင်ကိုထိုးတာမဟုတ်ဘူး။ဒီမှာနိုင်ငံသားအလုတ်ရဲ့လက်ငန်းစီရင်ဒီလိုမျိုးမန်နေဂျာကထိုးတာဖြစ်တဲ့အတွက်အဲ့လိုမန်နေဂျာတောင်းရင်ခံပြီးအစီအစဲတာကိုရေးဆိုင်ရမယ်။အဲ့လိုရေးဆိုင်လို့နေရာမှာလည်းဒီစီစီဆိုင်ချက်ကိုချိုးဖောက်တဲ့ပြည်လို့ရအလုံးစုံစစ်ကံသုံးလာတဲ့ကြက်ခံတာဖြစ်တယ်။ဒါကြောင့်မို့လို့အမြဲတမ်းကတက်တာပါပေါ့နော်။ဒီလိုတက္ကသိုလ်ဆိုရင်လည်းဟိုလေးရယ်ဟိုထောက်ခံဆိုရင်သုံးလာ။ဒါမျိုးတွေကဒီဆိုင်ရည်
ရန်ကုန်တိုင်းဝန်ကြီးချုပ်ဦးချိုးမင်းသိန်းကတော့အလုတ်သမားတွေနဲ့တရုတ်နိုင်ငံသားအလုတ်ရှင်ကြားဒီကနေ့အင်္ဂါနေ့မှာပြည်မြင့်ညှိနှိုင်းဆွေးနွေးဖို့စီစဉ်ပေးမှာဖြစ်တယ်လို့နောက်ဆုံးတုံ့ပြန်ပြောကြားခဲ့ပြီးဆန္ဒပြအလုတ်သမားတွေကိုသူတို့အထည်ချုပ်စက်ယုံရှိက The Base ခန်းစီကိုဘက်စကားတွေနဲ့ပြန်နိုင်အောင်စီစဉ်ပေးခဲ့ပါတယ်ရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဥရောပသမဂ္ဂစုံစမ်းရေးကော်မရှင်ဟာမနေ့ကတော့လူထုအခြေပြုအဖွဲ့အစည်းတွေနဲ့ရန်ကုန်မှာတွေ့ဆုံခဲ့တာပါအဲ့ဒီထဲမှာနိုင်ငံရေးအကျဉ်းသားအခြေအနေတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းကိုယ်စားလှယ်ဦးကျော်စိုးဝင်းကိုမဆုမွန်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ်ရှင
်လူခွေကိုတိုက်တာတဲ့နေရာမှာလူခွေတူတမျိုးရှိမရှိတိုက်တာတဲ့နေရာမှာနိုင်ငံရေးအကျဉ်းသားအခြေအနေကိုမြင်ကြည့်ပြီးကျွန်တော်တို့ဒီနေရာတိုက်တာကြတာကိုတိုက်တာကြတဲ့အခါကျတော့အဲ့ဒီမျိုးကိုဟိုကျေစားရှိနေသေးတယ်တရှိမာတွေကိုအကျဉ်းဆောင်ထဲမှာနိုင်ငံရေးအကျဉ်းသားများ16ယောက်ရှိပါတယ်နောက်ကအဲ့ဒီမှာ53ယောက်ကတရားရည်ဆိုင်နေရတာထောင်ထဲကနေတရားရည်ဆိုင်နေရနေပြီးတော့203ယောက်ကဟိုထောင်အပြင်ပါနေပြီးတော့တရားရည်ဆိုင်နေရတယ်ဖြစ်ပါလားအဲ့တော့အဲ့ဒါကြောင့်မလို့လူခွေအခြေအနေကြီးချိုးဖောက်မှုရှိနေသေးတယ်ဆိုတဲ့အကြောင်းကိုပြောပြရတယ်နောက်တစ်ခုကဒီလူခွေအခြေအနေကြီးချိုးဖောက်မှုရှိနေတဲ့အတွက်ကြောင့်ဒီတစ်ခုအစိုးရကောတပ်မတော်ကောဒီလူခွေဟာဘယ်လောက်ရှိဟိုကျွန်တော်တို့လူသားတွေအတွက်ကောတိုက်ပြီးတော့ရေးကြည့်တယ်ဆိုတဲ့အကြောင်းမျိုးကိုဟိုလုံးနိုင်ဖို့ပေါ့နော်အဲ့ဒါတွေကို EU နေနဲ့စိတ်တော်နိုင်ဖို့အတွက်ကိုကျွန်တော်တို့ပြောပြခဲ့ပါတယ်သူတွေနိုင်ငံရေးကျမအားလုံးချင်းချင်းရှိဖြစ်ပြီးဖို့ကိစ္စကိုလည်းကျွန်တော်တို့ကတက်ပြပြီးတင်ပြခဲ့ပါတယ်
ဟုတ်ကဲ့အဓိကကဒီမြန်မာနိုင်ငံမှာခုနကတော့ဥကြဆိုဝင်ပြပြတယ်လို့ပေါ့နော်ဒီလက်ရှိသတင်းမီဒီယာသမားတွေလည်းဒီထောင်ထဲမှာအကျဉ်းကျနေရတာတွေရှိတယ်နောက်ပြီးတော့ဒီငိမ့်ညံ့စွာလှုပ်ရှားမှုအတွက်ဆောင်ရွက်နေတဲ့လူခွင်လှုပ်ရှားသူတွေလည်းလက်ရှိတရားတစ်ပောင်ရင်ဆိုင်နေရတဲ့အနေအထားတွေလည်းရှိတော့လက်ရှိဒီလူခွင်ချိုးပေါက်ခံနေရတဲ့အနေအထားတွေနဲ့ပတ်သက်ပြီးတော့ EU လိုနိုင်ငံကအဖွဲ့အစည်းကိုတင်ပြခြင်းအပြင်ပေါ့နော်ဘလို့တစုံတရာအကျိုးသက်ရောက်မှုတွေရှိလာနိုင်မယ်လို့ရောမျှော်လင့်ပါလဲရှင်
ငွေကြေးကြမ်းနဲ့ပတ်သက်တဲ့ကိစ္စတွေကလူခွေးချိုးဖောက်မှုတွေဆက်ဆိုင်နေပါလေ။နောက်တစ်ခုကပြည်ပင်းစစ်ကြီး၊နောက်ထပ်မြို့မြာပါရမတ်တင်းစီမှုတွေ၊နောက်တစ်ခါဒီမတရားဖမ်းဆီးချုံနှောင်မှုတွေဟာလူအခွင့်အရေးချိုးဖောက်မှုတွေတိုးတက်စေတဲ့လမ်းကြောင်းတွေဖြစ်ပါလေ။ကျွန်တော်တို့ကတော့ဒါကကျွန်တော်တို့ဒီငွေကြေးကြမ်းတွေနဲ့ပတ်သက်လို့ရောဒီလိုလက်လက်စွာထုတ်ဖော်ပြောဆိုမှုအချိန်ကလူခွေးတွေနဲ့ပတ်သက်လို့ပေါ့ကနိုင်ငံတကာကအကူအညီတွေကိုတောက်လျှောက်နေဟိုရရှိရခဲ့တာရှိပါလေ။အဲ့လိုရခဲ့တာရှိတဲ့အခု EU ဒီအခွင့်အရေးနဲ့ကတရုတ်တရားကျွန်တော်တို့တိုက်ပြီးမှလူခွေအခြေအနေတိုးတက်လာဖို့အတွက်ဒီအစိုးရအပိုင်းတွေကတက်မတော်အပိုင်းတွေကညီနိုင်ဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်တို့ပြောနေပါတယ်။
အဲ့တော့အခုလက်ရှိဒီထောင်ကျနေတဲ့ဒီနိုင်ငံရေးအကျဉ်းသားတွေရောလက်ရှိတရားရင်ဆိုင်နေရတဲ့အနေအထားတွေနဲ့ပတ်သက်လို့ရောတက်ဆိုင်တဲ့တာဝန်ရှိသူတွေကို AABB အနေနဲ့ဒီနိုင်ငံရေးအကျဉ်းသားတွေရဲ့အခွင့်အရေးနောက်ပြီးတော့ဒီနိုင်ငံရေးအကျဉ်းသားတွေရဲ့အနေအထားနဲ့ပတ်သက်ပြီးတော့တင်ပြတောင်းဆိုနေကြတာရောရှိပါလားရှင်။
โอเคကျွန်တော်တို့ကတော့အမြဲတမ်းနိုင်ငံရေးစင်တာအားလုံးကိုချင်းချင်းရှင်းလင်းပေးဖို့လေဒီလိုမျိုးတရားရုံးဆိုင်နေရတဲ့မတရားဖမ်းဆီးချုပ်နှောင်မှုတွေကိုရပ်ဆိုင်ဖို့တော့ကျွန်တော်တို့ကအမြဲတမ်းတောင်းဆိုနေပါတယ်ခင်ဗျာ
โอเคနောက်တစ်ခုကဒီကနေ့ဒီ EU အဖွဲ့တွေကိုပေါ့နော်ဒီ EU အဖွဲ့ကလူတွေကိုကြံတဲ့ဒီရပ်ဖက်လူမှုအဖွဲ့စည်းတွေနဲ့အတူတူမြန်မာပြည်ရဲ့လက်ရှိလူခွေအခြေအနေအနေအထားတွေကိုတင်ပြခွင့်ရခဲ့တဲ့အတွက်သူတို့ဘက်ကရောဘယ်လိုများပြန်ပြီးတော့တုံ့ပြန်တာဆွေးနွေးတာရှိပါလဲရှင
်သူတို့ကပါတီစီရှင်မှမလုပ်ဘာဆုံးပြချက်မှမချရသေးဘူးသူတို့ကဒီမှာလာပြီးတော့ဒီချဲ့လက်ဒီလာစုဆောင်တာဖြစ်တယ်။ချဲ့လက်လာစုဆောင်တာနောက်တစ်ခုကဒီစီအစုကြီးနောက်တစ်ခုတခြားဒီအဖွဲ့ကြီးအဖွဲ့ကြီးရဲ့ဟိုတခြားအဖွဲ့ကြီးနဲ့တွေ့ပြီးတော့မှလူတွေအနေနဲ့ဆက်ပြီးတော့ဟိုဒီအချက်လက်ကိုဆုံးဖြတ်သွားမှာအဲ့ဒီအချက်လက်တွေကမူတည်ပြီးဆုံးဖြတ်သွားမှာဖြစ်တယ်ဆိုတဲ့အကြောင်းကိုပြောပါပါမယ်။လက်ကမှာဆိုရင်သူတို့ကနေပြည်တော်မှာတွားပြီးတော့ဟိုဆွေးရအဖွဲ့နဲ့တွေ့မယ်လို့ပဲပြောပါတယ်။ကျွန်တော်တို့ဒီသူခွေရနေရဆိုတဲ့အခြေအနေမျိုးပေါ့နော်။အခြေအနေမျိုးကလည်းဒီတော့အော်ဒီပင်းနိုင်တဲ့ solution ဘယ်လိုမျိုးချိုးချိုးရည်ဒါနဲ့ဘယ်လိုမျိုးအခြေအနေဖြစ်လာနိုင်မလဲဆိုတာရင်းနဲ့ပတ်သက်ပြီးပြန်ပြီးတော့တင်ပြနိုင်မှုကိစ္စအောင်လည်းကျွန်တော်တို့ပြောခဲ့ပါမယ်နောက်တစ်ခုကဟိုဒီလိုမျိုးစီးပွားရေးတိုက်စုံမှုတွေရဲ့
ဟုတ်ကဲ့ဒီအီယူကကိုယ်စားလှယ်အဖွဲ့တွေနဲ့လူမှုခြေပြုအဖွဲ့စည်းတွေတွဲဆုံဆွေးနွေးမှုအားရကျမှတ်မှုရှိပါလားရှင်နောက်ထပ်ကောထပ်ပြီးတော့အီယူအဖွဲ့တွေအပါဝင်ပေါ့နော်နောက်ထပ်ဒီအဖွဲ့စည်းတွေနဲ့ရောထပ်ပြီးတော့ဆက်ဆက်ပြီးတော့ဆွေးနွေးဖို့နေထားရှိပါလားရှင်ဟုတ်ကဲ့ဒီလိုကတော့ရှင်းလင်းမှုရှိတယ်လို့ပြောပါတယ်
ဒီစီမံဆိုင်ရာဒီနေရာဒီရဲစုတွေနဲ့ဒီသကားဒါလောက်ကိုလည်းလုပ်ဖို့ရှိတယ်လို့ပြောပါတယ်။ဒါလည်းပြတော်လို့ဒီနေ့ကဟိုတရုတ်ပြည်ကကျန်းမာရေးရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တကယ်တိုက်ပြီးတော့ဖြစ်နေတဲ့အခြေအနေပတ်နေကိုလက်ရှိရေလမာလုပ်နေတဲ့အခွင့်အရေးတွေကနေပြီးတော့ပုံမှန်လေးလိုက်တဲ့ဒီချက်တွေဖြစ်တဲ့ကြောင့်တရုတ်ပြည်အုံဝင်လေးမလို့လည်းခင်ပါတယ်။ဒါပေ ที่สุยาในเนี่ยก็ได้ที่จำเราในเนี่ยว่าถึงรู้คุยยี่ปามุ่งทุกทีกันในยี่ปามุ่งที่หัวนี้ท่าลิ้นเมลูกเองจะรู้เรื่องอะไรมาเลย
မဆုငုံကဆက်သွယ်မိမြန်ခဲ့တာပါရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်မှာအောက်တိုဘာလ29ရက်နေ့ကကာလတန်ဖိုးငွေတန်ပေါင်း3000တန်ဖိုးရှိတဲ့စိတ်ကြွဆေးပြား15တန်းဖမ်းမိကြောင်းထိုင်းစစ်ဆိုရကိုတိုင်သတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံချင်းရိုင်ပြည်နယ်ဝင်းကန်ခရိုင်တွင်းကနေကောင်မြစ်ကြောင်းတလျှောက်နေဆက်လုံကြုံရေးကင်းလဲနေတဲ့အမှတ်37ထူတက်ဖွဲ့တွေကစိတ်ကြွစည်းပြား14တန်း6သိန်းဖမ်းဆီးမိတာကြောင့်ထိုင်းဆိုရတာဝန်ရှိသူဗိုလ်ချုပ်ဝီချစ်ဝန်ဆန်ကိုရိုင်းစစ်ရဲဟဲ့ရင်နဲ့ချင်းရိုင်ဒေသကိုလာရောက်ပြီးသတင်းစာရှင်းလင်းပွဲလုပ်သွားခဲ့တာပါသတင်းစာရှင်းလင်းပွဲမှာပြောသွားတာတွေကတော့
วันนี้ผมพลตรีวิชิตวงศ์สังผู้บัญชาการกองกำลังผาเมืองนะครับจะมาขอแถลงข่าวการสกัดและจับกุมยาเสพติด
ท้ายลาโอเนซักก็วินกันขยายด้วยมาท้ายနိုင်ငံแน่ကိုဝင်လာတဲ့စိတ်ကြွစည်းပြားအမြောက်များကိုကျွန်တော်တို့တပ်ဖွဲ့ဝင်တွေကဖမ်းဆီးနိုင်ခဲ့ပါတယ်အခုဖမ်းဆီးမိခဲ့တဲ့မူရစည်းဝါးတွေဟာအရေးအတွက်များတယ်ဆိုပြီးဗိုလ်ချုပ်ဝီချစ်ကပြောဆိုသွားခဲ့ပါတယ်တနင်္လာနေ့မနေ့အစောပိုင်းကမဲကောင်မြေကျောင်းတစ်လျှောက်ဒေသရင်းကင်းနေနေတဲ့အထူးတပ်ဖွဲ့ဝင်တွေဟာတင်ငါမကင်းဖြစ်ဖွယ်ရာပစ်ကက်ကား၂စီးကိုလိုက်ဖမ်းဆီးခဲ့ရကနေကားမောင်းသူတွေကကားကိုရက်ပြီးတော်ရင်းကိုထွက်ပြေးသွားခဲ့တာပါ။ Isuzu Pickup ချင်းရိုင်လိုက်စင်နံပါတ်နဲ့ထယောင်လိုက်စင်နံပါတ်တွေဖြစ်တဲ့ကားနှစီးပေါ်ကနေပြင်လာတဲ့ကိုသုံးလုံးတစ်စိတ်၊ကျန်ငါးပွင့်တစ်စိတ်တွေနဲ့စိတ်ကြွစည်းပြား14တန်း6သိန်းကိုတွေ့ရှိခဲ့တာပါ။အခုဖမ်းဆီးမိခဲ့တဲ့မူရစ်စည်းဝါးတွေဟာထိုင်းလာအိုနယ်ဇက်ကဝင်းကန်ခရိုင်တွင်းမှာအများဆုံးဖမ်းဆီးလိုက်နိုင်တဲ့အရေးအတွက်ဖြစ်တယ်ဆိုပြီးဗိုလ်ချုပ်ဝီချစ်ကထုတ်ဖော်ပြောဆိုသွားပါတယ်။ထိုင်းမြန်မာလာအိုရွှေတရီကန်ဒေသကမူရစေဝါလမ်းကြောင်းတွေကိုထိုင်းစစ်တပ်နဲ့ရဲတွေကပြင်းပြင်းထန်ထန်ပိတ်ဆို့ထားတဲ့အတွက်ရှေ့မတွန်းနိုင်ဖြစ်နေပြီးအခုလိုမျိုးထိုင်းလာအိုနယ်ဇက်ဘက်ကနေပြောင်းပြီးတဲဆောင်လာနေတာဖြစ်တယ်လို့လဲဆိုပါတယ်။မူရစေဝါတွေကိုထိုင်းနိုင်ငံအတွင်းကိုဝင်မလာအောင်နိုင်ငံတော်ကာကွယ်ရေးအတွက်တွန်းမြင့်လှုပ်ဆောင်နေကြတဲ့တရင်တပ်ဖွဲ့တွေကိုလည်းဗိုလ်ချုပ်ဝီချစ်ကကြည့်ကြုံကွန်ပြူစကားပြောဆိုသွားပါတယ်အခုဆိုရင်ထိုင်းဆိုရအနေနဲ့ထိုင်းမြောက်ပိုင်းကနေမူရစ်စေဝါတွေကိုဖမ်းဆီးနိုင်ခဲ့တာဟာ2018ခုနှစ်အတွင်းမှာစိတ်ကြွစည်းပြားအလုံးရေတန်းပေါင်း280လီဘာရှိသွားပြီဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုဆက်လက်ထုတ်လင်းမှာပါကျမတို့ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုမားချိန်ထုတ်လွှင့်ပေးနေပါမယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါမယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါမယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင်။မင်္ဂလာပါ။အခုတော့မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါရှင်။အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
မလေးရှားမှာလည်းအောင်မြင်သွားတယ်ဆိုတာတစ်ချက်ပြည့်စုံမယ်လို့ကျွန်တော်ယုံကြည်တယ်။ဖလက်တဲ့စီးပွားရေးစနစ်ကိုကျင့်သုံးနေသူတို့ကိုယ်တိုင်ကအကြိမ်လိုက်စားမှုသိရှိ
မလေးရှားနိုင်ငံမှာစီးပွားရေးအရှိန်အဟုန်တိုးတက်ဖွံ့ဖြိုးလာတယ်လို့မြန်မာနိုင်ငံအနေနဲ့ရောဖွံ့ဖြိုးတိုးတက်မှုတွေကိုဘလို့အရှိန်မြင့်ဆောင်ရွက်နိုင်မလဲဆိုတာနဲ့ပတ်သက်လို့စီးပွားရေးကဏ္ဍမှာတင်ပြဆွေးနွေးမှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်သုတဆုံနဲ့အမေရိကန်တခွင်စီစဉ်ကိုလည်းတင်ဆက်မှာပါ။အဲ့ဒါတွေမတိုင်ခင်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးကြားမှာပါ။ဂျာမန်ဝင်ကြီးချုပ်အန်ဂလာမာကယ်ဟာရှင်းနှစ်ထဲသူ့ရဲ့ဝင်ကြီးချုပ်ယာဒူးတက်တန်းကုန်ချိန်မှာနိုင်ငံရေးလောကကနေထွက်ခွာသွားတော့မှာဖြစ်ကြောင်းတင်းလာနေကကြေညာလိုက်ပါတယ်။တလအတွင်းမှာပဲဒုတိယအကြိမ်မြောက်ဒေတာတွင်ရွေးကောက်ပွဲမှာသူ့ရဲ့ညွန်ပေါင်းအစိုးရအဖွဲ့ရှုံးနေခဲ့တဲ့နောက်အခုလိုကြေညာလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကဆက်ပြီးတင်ပြမှာပါရှင်
။ဂျာမနီနိုင်ငံမှာတင်းတွင်နေကချင်းပါတယ်။ဟက်စီပြည်နယ်ရွေးကောက်ပွဲမှာဝင်ကြီးချုပ်အန်ဂလာမာကယ်ရဲ့Christian Democratic Party ရှုံ့နှိမ်ခဲ့တယ်လို့သူ့ရဲ့ညံပေါင်းမဟာမိတ်ပါတီဖြစ်တဲ့ Social Democratic Party လည်းရှုံ့နှိမ်ခဲ့ပါတယ်။အခုလိုချေဝချမ်းတာတဲ့ Hexi ပြည်နယ်သားတွေကသူတို့ကိုမဲမပေးပဲအရှုံးနဲ့ရင်ဆိုင်ခဲ့ရတာဟာအတိုက်ခံ Green Party ရဲ့အကြီးဆုံးအောင်ပွဲတစ်ရက်ဖြစ်တဲ့နေ့လို့ဝင်ကြီးချုပ် Markel ရဲ့အနာဂတ်အတွက်လည်းမေးခွန်းထုတ်စရာတွေဖြစ်လာတာပါ။ဒီလအစောပိုင်းကလည်း Markel ရဲ့ညံပေါင်းအစိုးရအဖွဲ့ထဲမှာပါတဲ့ပါတီတွေဟာဂျာမနီအရှေ့တောင်ပိုင်းဩစတြီးယားနဲ့ချက်ပြည်သူသမ္မတနိုင်ငံတွေနဲ့ကပ်နေတဲ့ဘာဗေးရီးယားပြည်နယ်ရွေးကောက်ပွဲမှာလည်းအရှုံးနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။တနင်္လာနေ့ကတော့သူ့ရဲ့ Christian Democratic Party ဌာနချုပ်ရှေ့ရကိုရောက်လာတဲ့ဝန်ကြီးချုပ် Angela Merkel ကသူ့ရဲ့ဆန္ဒကိုအခုလိုသတင်းတောက်တွေကိုထုတ်ပေါ်ပြောကြားခဲ့ပါတယ်
။ Zugleich habe ich das sichere Gefühl, dass es heute an der Zeit ist, ein neues Kapitel aufzuschlagen.
ကျွန်တော်အနေနဲ့ကန္တသတ္တရဖွင့်ဖို့လိုအပ်နေပြီလို့ထင်ပါတယ်။ဒါကြောင့်အခုချိန်ဟာကျွန်မရဲ့ဆုံးဖြတ်ချက်တချို့ကိုမျှဝေပေးရမယ့်အချိန်ပါ။လာမယ့်ဒီဇင်ဘာလမှာကျင်းပမယ့် Christian Democratic Party ရဲ့ Congress ကြရေးသမ္မတအဖြစ်ကျွန်မဝင်အရွေးခံတော့မှာမဟုတ်ပါဘူး။အခုသရုတ်ထကျင်းတက်တန်းဟာကျွန်မရဲ့ဂျာမနီဝင်ကြီးချုပ်တာဝန်ထမ်းဆောင်တဲ့နောက်ဆုံးတက်တန်းပဲဖြစ်ပါလေ။လာမယ့်2021လွှတ်တော်ရွေးကောက်ပွဲတွေမှာဝင်ကြီးချုပ်အနေနဲ့ရောအစိုးရအဖွဲ့ထဲမှာရောတခြားဌာနဘယ်ဌာနမှမဝင်ပြီးအရွေးခံမှာမဟုတ်ပါဘူး
။တနင်္ဂနွေနေ့ရွေးကောက်ပွဲမတိုင်ခင်ကတည်းကသူ့ရဲ့ Christian Democratic Party အတွင်းမှာပဲသူ့ကိုနောက်တစ်ကြိမ်ပြန်ပြီးခေါင်းဆောင်ဖြစ်ပြန်အရွေးမခံတင်ဘူးလို့ပါတီတွင်ဝေဖန်မှုတွေတိုးလာခဲ့တာပါ။ဒါအပြင်ဂျာမနီမှာတမယိုးချအုပ်ချုပ်နေတဲ့ပါတီတွေကိုလူရည်ရဲ့ထောက်ခံမှုကျဆင်းလာတယ်လို့မင်းဆန္ဒနဲ့အစိပ်ပိုင်းတချို့လောက်သာသူတို့ကိုထောက်ခံမှုရှိတော်တယ်ဆိုတာကသိတာစီပါတယ်။2015ရွှေပြောင်းဝင်ရောက်လာသူတွေရဲ့ပြဿနာနဲ့ပတ်သက်ပြီးအဝေးပန်းခံရမှုတွေများလာနေခြင်းပါပဲ။အခုလိုတင်းငွေတွေနဲ့ရွေးကောက်ပွဲရှုံးနေသွားကြတာဟာအပိုင်းပိုင်းပြိုကွဲနေတဲ့ဂျာမနီနိုင်ငံကြီးရဲ့ပုံရိပ်ကိုပိုးပြီးပေါ်လွင်လာစေတာဖြစ်ပါတယ်။ HCP နဲ့မှ Greens Party အတွက်မဲပြီးသူအရေးအတွက်ဟာအရင်က၈ရာခိုင်နှုန်းလောက်ပဲရှိရကနေအခုရာနှုန်း20ထိတက်လာခဲ့တာဖြစ်ပြီးလက်ရရင်ပါတီဖြစ်တဲ့ Alternative for Germany ပါတီကမဲအလုံးရဲ့7ရာခိုင်နှုန်းရခဲ့တာပါ။အသက်64နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ် Angela Merkel ဟာဥရောပမှာစီးပွားရေးအကြီးထွားဆုံးဖြစ်တဲ့ဂျာမနီနိုင်ငံကို73နှစ်ကြာအုပ်ချုပ်ခဲ့သူဖြစ်ပါတယ်။သူအခုနိုင်ငံရေးလောကကနေအနားယူဖို့အတွက်စီစဉ်လိုက်တာဟာသူ့ရဲ့ညွန်ပေါင်းအစိုးရအဖွဲ့အတွင်းမပြေလည်မှုတွေအဆုံးသတ်သွားစေဖို့အတွက်မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်။အခုလိုသူနှုတ်ထွက်ဖို့အတွက်ကြေညာပြီးချိန်မှာတော့သူ့နေရာကိုဆက်ခံဖို့အတွက်အနည်းဆုံး၄ယောက်ကဝင်ရောက်အရွေးခံလို့တဲ့ဆန္ဒရှိကြောင်းထုတ်ဖော်ပြောကြားခဲ့ကြတာပါ။ဒါပေမဲ့ဝန်ကြီးချုပ်မာကယ်ကတော့သူ့နေရာကိုဆက်ခံမဲ့သူအမည်စင်းကိုတင်သွင်းမှာမဟုတ်ကြောင်းလည်းပြောကြားခဲ့ပါတယ်
။ဒေါက်ခင်မြတ်သက်ပါရှင်။အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကိုကျော်အောင်လွင်နဲ့အတူကောက်နှုတ်တင်ပြမှာပါရှင်
။ရိုညာတွေကိုနှိမ်နင်းမှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့သမ္မတထရမ့်ကကြေညာတဲ့ဆိုတဲ့ကောင်းစဉ်နဲ့ရှော့မကွာရေးသားတဲ့ဆောင်းပါးကို The National Interest Magazine မှာအောက်တိုဘာလ28ရက်နေ့ကဖော်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေဟာကြဲကြဲပြက်ပြက်နဲ့ပြင်းပြင်းထန်ထန်လှုပ်ဆောင်ခဲ့တဲ့ကိစ္စဖြစ်ပြီးရိုညာတွေကိုကြောက်လန့်ပြီးတော့ထွက်ပြေးသွားအောင် mount to Kevon Yarelo, American and I win Tanaga, Lila, Tushi Gare, Jow, Pigare, Ogola Dunga, Popia Gabare. A good thing, American Dinazun in a Runyari Ning Ningangare, Pigu, Lumio don't tapamu Pidelu, Diawin, Jinadine, Chain Pibare. Tahaning and I were on a potabido, Machakana, Megon Tokaniare, Suya Puet Kun in a Chimu de Cavanyari Maga, Mahabua Yava, Yipare Kisale Pibare. Glutamaga not so top younger, Ruinya Chinine, but the dead seen Kanarema. Nema sita ya luya diga, Lumio don't tapiamugo, you have been a low samu yare jaw. Glutamaga, some nonsense, you regard Piojabare. American Lutoga, Democrat and Republican Party Nakuja. The Borajin Taisamuriha, Nature Meshibi, Eddie Tema, Ruinyari Nini Kangiaraha, Lumio don't tapia de luya pesurago, Party Nialonga, the Bordu Lakan Tajabare. Aulutonangai, come dia ukta, Edriska. Tamara Trump, Suan in a Ruinari Jon Trigare, Pigo, Gino Side Locore, Lumio don't tapiamulu, dear Winjinabo, Titan Tavare. Gratamagasaya, American Tama, Nikki Hiligale, Ruinari Nini Kangare, Luya Diga, Tinshani Vipillo, Nanganaga, Taiwanga, demanding a boy, you saw Muri Losamo, Chinchabilule, Pio Tavare. Nangangalo Shamuri, Lavis Lucien, Tilo Shamuma, Gons on Lovalime, Lame Gratamgalonia, Consi, Siwich Alucien, American in a Ruinari Nini Kangiaraha, Lumio don't tapia moopie, Dea Winjinavi, Ruinya Yi, Nanganagae, Lushamu, Kongs on Yama, when you demare. Gino Silo, American Art, Dea Winjinama Soye, Tamara Trump, Suan in it, Yamaning and Nestine, Muara Poma, Pramadon Chila, Pi, Shangin, Losomale, Yabali Melu, Sean Maguire, Yetare Samago, The National Interest Magazine, Popia Tabare.
ရခိုင်ပြည်ပခနဲ့ပတ်သက်ပြီးအာဆီယံအဖွဲ့ကစတင်ပြောဆိုလာတာတွေကကြိုးစိုးစရာပါအာဆာရိုဟင်ဂျာလက်နက်ကအဖွဲ့ကမြန်မာလုံခြုံရေးစခန်းတွေကိုတိုက်ခိုက်ခဲ့တာနဲ့ပတ်သက်ပြီးမြန်မာတပ်ဖွဲ့တွေဘက်ကကိုယ့်ရဲ့နေမြေလုံခြုံရေးအတွက်ခုခံကာကွယ်ဖို့အခွင့်အရေးအပြည့်အဝရှိတယ်ဆိုပေမဲ့လည်းမြန်မာတပ်ဖွဲ့တွေရဲ့လုပ်ရက်ကတိတ်ကြီးဆိုးဝါးပြင်းထန်ခဲ့ပါတယ်
တော်ရှိမှာပြန်ဝန်ငွေရဲ့ထူထူဂျာဖြတ်ရွက်ကောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျရွက်ကောက်ပွဲတွေရဲ့အင်ကာရက်နဲ့ညီတဲ့ရွက်ကောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မျှတတဲ့ရွက်ကောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါ့မလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွက်ကောက်ပွဲအတွက်ပြင်ဆင်မှုတွေရွက်ကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုလာမယ့်အင်ကာနေ့ညဒဲဒီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပေါင်းဆွေးနွေးမြင်းများလူတွေတို့ရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပြပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတဲ့မိကွန်ကိုယ့်ရဲ့အမြင်ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တော်ရှင်တို့ကိုကျေးဇူးပါတယ်။
ဆက်လက်ပြီးတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင
်ဒီနေ့မင်းတင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါလေစာလုံးပေါင်းက20ဆိုတာကတော့ခဏ20ခုဆိုလို့ဒါတော်ရရှိများအတိပါHIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ခုရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိကြင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ 20ဆိုရင်လုံးဝအမြင်ကအကောင်းနာကိုဆိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီတုံးနဲ့ပတ်သက်လို့ George Wu ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းတာဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုတော့ကိုစော်ဝင်းလိုက်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါမလေးရှားနဲ့မြန်မာနှစ်နိုင်ငံစီးပွားရေးအကြောင်းနှိုင်းယှဉ်ပြီးဆွေးနွေးထားပါတယ်ရှင်
ချီကန်အပြင်ကမ္ဘာမှာဆိုရှယ်လစ်စီးပွားရေးစနစ်နဲ့အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးမူဝါဒနှစ်မျိုးရှိပါတယ်။ဆိုရှယ်လစ်စီးပွားရေးစနစ်ကတော့မြန်မာနိုင်ငံမှာဥနေဝင်လက်ထက်1962ခုနှစ်ကနေ1988ခုနှစ်ထိကျင့်သုံးခဲ့ပါတယ်။1988ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနေမြန်မာဟန်ဟိုမရောက်ဒီမရောက်အာဏာရှင်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တာမှာတခုမှအောင်မြင်ခြင်းမရှိတဲ့အတွက်ဒေသတွင်းမှာတန်ဇာတအကျွဲဝဆုံးလို့ဆိုတဲ့မြန်မာနိုင်ငံဟာကမ္ဘာအစင်းရဲဆုံးနိုင်ငံဖြစ်သွားခဲ့ပါတယ်။အရင်းရှင်စီးပွားရေးစနစ်လို့ခေါ်တဲ့ဈေးကွက်စီးပွားရေးစနစ်ကတော့တိုင်းပြည်ခေါင်းဆောင်တွေအနေနဲ့အကျင့်ပြတ်ချဆမှုနဲ့မတမာမှုတွေလှုပ်ဆောင်လို့မရနိုင်အောင်သတင်းမီဒီယာတွေကစောင့်ကြည့်ဝေဖန်ပြောဆိုလေးရှိတာကြောင့်အဲ့ဒီအရင်းရှင်စီးပွားရေးစနစ်ကျင့်သုံးတဲ့နိုင်ငံတွေမှာစီးပွားရေးဟာတိုးတက်ဖွံ့ဖြိုးတာများပါတယ်။မလေးရှားနိုင်ငံမှာဝန်ကြီးချုပ်အဖြစ်1981ခုနှစ်ကနေ2003ခုနှစ်အကြာတာဝန်ထမ်းဆောင်ခဲ့တဲ့မဟာသီယာမိုဟာမက်ဟာနိုင်ငံရေးအရအတိုက်ခံနေတဲ့အစိုးရကိုဝေဖန်သူတွေကိုဖမ်းဆီးထောင်ချတာလူမျိုးရေးအရခွဲခြားအုပ်ချုပ်မှုတွေအပါအဝင်အာဏာရှင်တပ်ဖွဲ့အုပ်ချုပ်ခဲ့တယ်လို့ဝေဖန်ပြောဆိုခံရပေမဲ့စီးပွားရေးဘက်မှာတော့တဟုန်တို့တိုးတက်အောင်ဆန်းဆောင်ပေးနိုင်ခဲ့သူဖြစ်ပါတယ်ဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးခဲ့တဲ့သူ့လက်ထက်တွင်မလေးရှားနိုင်ငံရဲ့စီးပွားရေးဟာတမှုထူးခြားစွာတိုးတက်ပြောင်းလဲလာခဲ့ပါတယ်အဓိကသူ့ရဲ့အောင်မြင်မှုဟာအာဏာရပြီးမှကြာခဲ့တဲ့နှစ်လောက်အတွင်းမှာပဲနိုင်ငံပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပုဂ္ဂလိကကုမ္ပဏီတွေအဖြစ်လွှဲပြောင်းပေးခဲ့တာကြောင့်ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ကြပါတယ်။ဝန်ကြီးချုပ်မဟာသီယာရဲ့စီးပွားရေးပေါ်လစီတွေဘာကြောင့်အောင်မြင်တယ်လဲဆိုတဲ့အပေါ်စီးပွားရေးပညာရှင်ဦးကန်ထွန်းကအခုလိုသုံးသပ်ပါတယ
်။မလေးရှားမှာလည်းအောင်မြင်သွားတယ်ဆိုတာတစ်ချက်ပြည့်စုံမယ်လို့ကျွန်တော်ယုံကြည်တယ်။ဘလတ်တဲ့စီးပွားရေးစနစ်ကိုကျင့်သုံးတယ်သူတို့ကိုယ်တိုင်ကအာဂတိလိုက်စားမှုတင်းရှင်းတယ်ဆိုပြီးတော့အဲ့လိုဆိုရင်တိုင်းပြည်ကတိုးတက်တာပဲ။ခုနကကျွန်တော်ပြောတဲ့အခြေခံမူဝါဒနှစ်ခုကြောင့်ကြာချကြကြောင့်တိုင်းပြည်ရတဲ့လိုပြောင်းလဲသွားတယ်လို့ခံစားရတယ်လို့ပဲကျွန်တော်မြင်ပါတာဆိုရှယ်လစ်စီးပွားရေးစနစ်ကျင့်သုံးမယ်ခေါင်းဆောင်တွေကကော်ရပ်ဖြစ်မယ်မတမာမှုတွေကျင့်မယ်သူတို့အတွက်ပဲခေါင်းဆောင်ကြီးတိုင်းပြည်ကမခေါင်းဆောင်ဘူးတစ်ဖက်မှာအပြိုင်ဆိုင်တွေလွတ်လပ်လပ်စီးပွားရေးတွေပြန်ရမယ်ပြန်ပြီးတော့လူလူကလည်းခေါင်းဆောင်မယ်တိုင်းပြည်တိုးတက်လာမယ်တစ်ဖက်မှာအုပ်ချုပ်တဲ့လူစားစားကပေါက်လဲပေါက်ပြန်လှုပ်လှုပ်မရတဲ့ check and balance တွေပေါ်လာတယ်အဲ့ဒီခုကြောင့်လည်းလို့ကျွန်တော်အခြေခံလို့ဒီ principle ကတော့တစ်ကဘာလုံးမှာအသုံးချလိုက်လို့ရှိရင်ပေရန်နဲ့တားရင်လို့ရှိရင်မမှောင်ငါ90ရာခိုင်နှုန်းအမှန်ပါလား
မဟာတရားကလည်းသူလည်း controversy ကင်းတဲ့လူတော့မဟုတ်ဘူးပေါ့နော်နိုင်ငံရေးအရာကတော့ तू ဟာဒီဟိုတင်းတင်းကြပ်ကြပ်ချုပ်ကိုင်နေအတိုက်ခံနေမထားဘူး तू တတ်နိုင်သလောက်နေကွတ်တယ်ဒါပေမဲ့တိုင်းပြည်စီးပွားတိုးတက်ဖို့အတွက်နဲ့ပတ်သက်လာလို့ရှိရင်တော့ तू ဟာဟို liberal လို့ပြောရမလားသူကစီးပွားရေး policy တွေကိုလွတ်လပ်လပ်ဆရာဥက္ကဋ္ဌဆောစောပြောသလို လွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်။အပြိုင်ဆိုင်ခွင့်ပေးတယ်။ချုပ်ကင်မှုသိမ်းမထားဘူးအစိုးရချုပ်ကင်မှုဆိုတော့ပြည်သူလူထုကကြီးပွားချမ်းသာတယ်။ဟိုစီးပွားကောင်းတယ်စိတ်ချမ်းသာကြတယ်ဆိုတော့ဒါသူကတောက်လျှောက်နှစ်ပေါင်းများစွာဟိုဝန်ကြီးချုပ်အဖြစ်နဲ့သူဟိုကပေါ့အုပ်ချုပ်ခွင့်ရခဲ့တယ်ပေါ့နော်လူတွေထောက်ခံမှုလည်းအဆင့်တစ်ဆက်ရခဲ့တယ်
အဲ့ဒါကြောင့်သူတပတ်ပြန်ကြော့လာတော့လေဟာလာလူလူကသူ့ကိုထောက်ခံကြတာပေါ့
ဗျာကျွန်တော်နိုင်ရှင်ပြီးကြည့်ကြည့်တာပေါ့နော်မြန်မာနိုင်ငံအနေနဲ့မလေးရှားကိုဘယ်လိုသင်ကားစာယူလို့ရမလဲဆိုတော့ကျွန်တော်စဉ်းစားကြည့်တော့မြန်မာပြည်မှာရိုးသားတဲ့ခေါင်းဆောင်ရှိတယ်အခုလောလောဆယ်ပေါ့နော
်အဲ
ဒါပေမဲ့တိုးတက်မှုမရှိပြန်ရင်လေလူတို့ရဲ့အညီစုချင်းကိုခံရမယ်ဗမာပြည်ကအဲ့လိုအနေအထားကိုရောက်နေတာကိုမဟာတရားကြတော့သူကရိုးလဲရိုးသားတယ်တိုင်းပြည်တိုးတက်အောင်လည်းသူလုပ်ပေးတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့အနေအထားကြတော့ရိုးသားမှုတော့ရှိနေပြီဒါပေမဲ့တိုးတက်မှုပါမလာသေးတဲ့အခါကျတော့အခုလိုမျိုးဒီဟိုလူတို့ရဲ့ဒီအတိုက်အတာတစ်ခုတည်းပေါ့နော်ဟိုစီးပွားရေးရအောင်မြင်မှုမရသေးတဲ့အခါကျတော့တိတ်ပြီးတော့အတန်နေနည်းနည်းပါးပါးဟိုနာဒီနာထွက်တာတွေရှိနေတယ်လို့ယူဆလို့ရလားဦးကန္တော်ဘယ်လိုသုံးသပ်လို့ရလဲနိုင်ရှင်ကြည့်တာ
ပေါ့ဘာမှပြူတဲ့တော့ကျွန်တော်လည်းအားမရပါလေအားမရဆိုဒီလိုကဘာကကိုခါရဲဟိုလေးစားယုံကြရတဲ့ပုဂ္ဂိုလ်တူတူမှworld tested leader ပေါ့လေတယောက်ကိုရပါနေအခုနည်းနည်းခွဲကြော်ပြီးခီးရောက်တဲ့တော့မရောက်တာကျွန်တော်လည်းဒီအဝေးကနေအားမရဘူးမရတော့ပြန်ကြည့်လိုက်တဲ့အခါမှာနှစ်ပိုင်းကျွန်တော်မြင်တယ်ဗျတစ်ပိုင်းကဘာလို့မရောက်လဲဆိုတော့ဟိုတင်းပေါ့ဆယ်ရန်နဲ့ဟောင်းကြီးကကြံနေခဲ့အဲ့ဆယ်ရန်ဟောင်းကြီးရတရားကြီးကိုကျွန်တော်မဖယ်ထုတ်နိုင်ဘူးဆိုဒီလူတွေကခေါရိုးကျိုးနေတယ်ကျိုးနေတော့ဒီခေါင်းဆောင်တယောက်တည်းရပဲပဲဒီနေ့တိုင်း14ခုတည်းစီကိုမကြည့်နိုင်မကြည့်နိုင်တော့ကိုယ်စလေးတွေလွှဲထားရတယ်ဒီနေ့တိုင်းဝန်ကြီးချုပ်တွေဝန်ကြီးချုပ်တွေကလည်းတခြားဝန်ကြီးတွေဖွဲ့တယ်အဲ့ဒီမှာလည်းကျွန်တော်ကလေဟိုလည်းမအားမရဘူးခင်ဗျအားမရဆိုဝန်ကြီးချုပ်တွေကကြွန့်ကျင်မှုမရှိလို့လားသူတို့ကပါပဲအာဏာရပြီးတော့တာဝန်ကိုမကြည့်ဘူးနေမကြီးဝမထမ်းဘူးလားဆိုတာလေးပေါ့လေအဲ့ဒါကြောင့်ဟိုအောင်မြင်သေးတော့မအောင်မြင်ဘူးလို့ကျွန်တော်ထင်ပါတယ်
အကြီးချင်းလည်းရှိတာမရှိတာလားဆိုတာလည်းပါတာပေါ့နော
်အကြီးချင်းပါပေါ့ခင်ဗျဟု
တ်ကဲ့
ဆိုတော့တခါကကျွန်တော်ကိုယ်တိုင်အစည်းအဝေးသမားဆိုတယ်ဘာလို့ဒါတွေမလုပ်ကြဘာလို့ဒါတွေမလုပ်လဲဆိုတာဟိုမေးဝန်ထုတ်ရှာတယ်ဖြစ်တယ်လေဖြစ်တော့တာဝန်ရှိတဲ့လူတွေကဒါတွေမသိလို့လားအကြီးချင်းမရှိတော့လားဆိုတော့တပိုင်းနောက်တစ်ပိုင်းကဟိုတွေ corruption တွေဥစ္စာဝင်လည်းလည်းကြားပါဘူးအဲ့ဒါတွေကလည်းတော်တော်ဆိုးဝါးနေသေးတယ်လို့ကျွန်တော်ထင်ပါတယ်အခုတမနာကိုယ်တိုင်ကိုယ်နဲ့အခုတမန်ကြီးတက်လာတော့မှဒီလှုပ်ရှားမှုလေးတွေအာဂတိတိုက်စားမှုဖွဲ့ရတဲ့လှုပ်ရှားလာတော့မှဒီနေ့တိုင်းနေဒါပေမဲ့တမန်ကိုယ်တိုင်အဲ့လောက်ထိအောက်ကိုလောက်အောင်ဆိုဝန်ကြီးချုပ်တွေပါလှုပ်နေလိုက်ပြီးမှတရားဝန်ကြီးချုပ်တွေအဲ့လိုပါလေကျွန်တော်အဲ့လားအဲ့ဒီအချက်တွေကြောင့်ကျွန်တော်တိုင်းပြည်ကဒုသက်ဆောင်မဒုသက်သေးဘူးလို့ကျွန်တော်မြင်ပ
ါမလေးရှားလိုနိုင်ငံမျိုးဟိုအရှင်ကောင်းကောင်းနဲ့ကျွန်တော်တို့ဖွံ့ဖြိုးတိုးတက်အောင်ဆိုစောစောကဒီဆရာဦးကန်ထွန်းပြောတဲ့ဒီစီးပွားရေးအခြေခံမူနှစ်ခုပေါ့နော် principle နှစ်ခုဟု
တ
်တယ်ပဲကြည့်မလားကျွန်တော်ဒါမှမဟုတ်တခြားဘလို့နည်းနဲ့များမြန်မာနိုင်ငံအနေထားနဲ့မြန်မာနိုင်ငံသားတယောက်အနေနဲ့စဉ်းစားကြည့်မယ်ဆိုဘလို့များကျွန်တော်တို့ခြေကပ်လို့ရနိုင်မလဲထပ်ပြီးတော့အရှင်တိုးပြီးတော့မြန်မြန်လုပ်နိုင်အောင
်ဟို joint venture တွေပေါ့လေတိုင်းပြည်ကောင်းစားမဲ့ဟိုအကျိုးရှိမဲ့ project တွေကိုရေးပြီးတော့တခါတည်းfree market ကတော့ဒီစီးပွားရေးသမားတွေကိုလှလှလှလှလှုပ်တာပေါ့လေဆိုတော့တချို့အဆောက်အုံနဲ့အင်အားတူတဲ့ကြီးတဲ့လုပ်ငန်းတွေကြတော့အစိုးရကဥဆောင်ပြီးတော့ကူညီနိုင်မဲ့နိုင်ငံကြီးတွေနဲ့ joint venture သဘောပေါ့လေအဲ့ဒါကိုဥဆောင်ပြီးတော့လုပ်တင်မယ်လို့ကျွန်တော်မြင်ပါတယ်နောက်တစ်နည်းကတော့ဟို free market ကတော့ဒီ capitalist တွေပေါ့လေအတိုင်းနဲ့ရင်းနှီးပုဂ္ဂလအရေးချင်းတွေရင်းနှီးသမားတွေအသေးအလက်အကြီးပေါ့လေဒီလှုပ်ထားတာတည်းကိုထပ်ပြီးတော့ joint venture တွေနဲ့ပေါင်းပြီးတော့အားပေးဖို့လိုမယ်လို့ကျွန်တော်ထင်ပါတယ
်ဆက်လက်ပြီးတော့တုတ္တဆုံလင်း American တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာပါရှင်
ကဘာတဝမ်း Halloween ပွဲတော်ကိုတန်းနဲ့ချီတဲ့လူတွေတပြောတစ်ပါးဆင်နွှဲလေးရှိပါတယ်အထူးသဖြင့်ကလေးတငယ်တွေအတွက်ကတော့ချောကလက်တကြားလုံးတွေကိုတိမ်နဲ့ဆင်းလိုက်ယူလို့ရတာကြောင့်ပျော်ရှင်ကြပြီးတော့လူကြီးတွေအတွက်ဆိုရင်လည်းပါတီပွဲတွေဆင်နွှဲကြတဲ့စောင်းဥပေါက်ရာသီပွဲတော်လည်းဖြစ်ပါတယ် Halloween ပွဲတော်ကိုအရင်ကအနောက်နိုင်ငံတွေမှာသာအဓိကကျင်းပကြပေမဲ့အခုတော့ကဘာတဝမ်းကျင်းပလာတာပါဒီအချိန်ကိုရောက်ရင်ကလေးတွေကသူတို့ကြက်ရရုပ်ရှင်တွေကစူပါမန်ဘက်တမန်စတဲ့လူစားကောင်းတွေဝတ်တဲ့အဝတ်အစားတွေဝတ်ချစ်စရာကောင်းတဲ့တိရစ္ဆာန်ဝတ်စုံတွေကိုလည်းဝတ်တယ်လို့
တခြားချောက်ဆရာကောင်းတဲ့ဝေးရုံတွေကိုဝေးပြီးတိန်တဆင်းအင်တွေရှိမှချထားတဲ့ချောကလက်တကြားလုံးစားတာတွေကိုလိုသလောက်လိုက်ယူကြရတာကတော့သူတို့အတွက်အပျော်ရွှင်ဆုံးဖြစ်မှာပ
ါ
ဝါရှင်တန် DC မှာနိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာဆိုတော့ဒီနိုင်ငံတကာတာဝန်တွေမှာလည်း Halloween Party တွေကျင်းပကြပါတယ်အဲ့ဒီမှာရိုးရအစားအစားအကတောက်စရာတွေနဲ့တန်ယုံတွေကအဲ့ခံနေရှိပါတယ်။ဒါအပြင်ဝါရှင်တန် DC ရဲ့နာမည်ကြီးဟိုတယ်တွေမြစ်တွင်းအပျော်စီးသင်္ဘောတွေပေါ်မှာပါ Halloween Party ပွဲကိုကျင်းပကြပါတယ်။ဒီလိုစောင်းပေါက်ရာသီမှာကြာရောက်တဲ့ Halloween ပွဲတော်မှာရွှေဖြုံသီးမုန်ကတော့မပါမပြီးတဲ့ဓလေ့တစ်ခုပါ။ဒါကြောင့်ရွှေဖြုံသီးနဲ့ဆက်ဆက်တဲ့ပြိုင်ပွဲတွေလည်းကျင်းပလေရှိပါတယ်။မြို့တော်ဝါရှင်တန် DC အပြင်ဘက်က Butler's Orchard ဆိုတဲ့စက္ကင်းမှာတော့အလှဆုံးရွှေပြုံကြီးကိုဘယ်သူစွခုနိုင်မလဲဆိုတဲ့ပြိုင်ပွဲကျင်းပပါရယ်မေရီလန်းပြည်နယ်ဂျာမန်တောင်မြို့က Butler's Orchard စိုက်ခင်းမှာထောင်ထဲချီတဲ့ရွှေပြုံကြီးတွေစိုက်ထားပြီးတော့အလဲလာသူတွေအနေနဲ့အကောင်းဆုံးရွှေပြုံကြီးကိုဘယ်သူစွခုနိုင်လဲဆိုတာကိုပြန်ကြတာပါခြံကိုအလဲလာတဲ့ကလေးတွေအနေနဲ့လည်းမြင်းပူလေးတွေစီးနိုင်တယ်လို့တခြားကစားနည်းတွေလည်းကစားနိုင်တဲ့အပြင်ဘယ်သူမဆိုပြောင်းမှုကင်းဝင်ကပါတဲ့လဲလမ်းလျှောက်နိုင်ကြပါရယ် Butler's Orchard စိုက်ခင်းမန်နေဂျာTyler Bedler က
Every year there's always one or two people that will call
ဒီနေ့ကိုတယောက်နှစ်ယောက်ကပြောင်းမှုခင်းနဲ့လမ်းပြောင်းနေလို့ဆိုပြီးကျွန်တော်တို့ကိုဖုန်းလမ်းခေါ်ကြပါတယ
်လေထုံဆက်နော်တွေပေါ်မှာခင်းထားတဲ့ကောက်ရိုးမြက်တွေပေါ်ထိုင်လိုက်ပြီးတော့ရွှေဖြုံကြီးခင်းရှိရာကိုလည်းပို့ပေးပါတယ်အဲ့ဒီမှာတော့ထင်မထားလောက်အောင်ကိုကြီးတဲ့လေမော်ပြီးကြီးတွေကိုလည်းကလေးတွေတွေ့ရပါတယ် Tristan Piazza ကတော့ Halloween အတွက်ရွှေဖြုံကြီးကိုကြောက်စရာကောင်းတဲ့လူမျက်နှာပုံသဏ္ဍာန်အပေါက်ဖောက်မယ်လို့ဆိုပါတယ်
I'm going to make the scariest face in the whole
neighborhood. ငါနဲ့မှကြောက်စရာအကောင်းဆုံးပုံဖြစ်အောင်လုပ်ဖြစ်ပါမယ်
။ Bedlam မိသားစုဟာ120 hectare အကျယ်ရှိတဲ့စိုက်ခင်းကိုပိုင်ဆိုင်ပြီးယာဒီအလိုက်တီးနံတွေဟင်းသီးဟင်းရွက်တွေပန်းမင်းတွေစိုက်ပျိုးပါရယ်။ဒါပေမဲ့လည်းလူငယ်တွေအနည်း60လောက်ကစပြီးတော့ဘသူမဆိုအခကျင်းတွေပေးပြီးတော့ကိုယ့်ဘာသာလာရောက်စွခုလို့ရတဲ့စိုက်ခင်းအဖြစ်ပြောင်းလဲခဲ့ပါရယ်။အသက်89နှစ်အရွယ် Charlie Bedlam နဲ့ကွယ်လွန်သွားပြီဖြစ်တဲ့သူခင်မုန်းတို့ကဒီအစီအစဉ်အတွက်အကြံရခဲ့တာပါ။
And I'd like to go out on the farmers which I do.
Channel sin ya la pyo sia kaung lo jama ro ta chain long channel sin mi ro shwe phyong di ri ko chi tat ba le. A ri ma a tin na la khu ja le lu ri ga le Jesus tin ya le so ro a long atwet pyo sia ba.
Ken Mariam ga ro sai pyo jan nei ko khle ri ba kho la ba le. Butler's Orchard chain ko yauk yin mwe ye mi Honduras ka chain ko tri ya mi le lo so ba le.
It's a little bit of what I used to have as a kid. So that's why
ငွေလုံးကခြံထဲမှာစော့ခဲ့ရတာမျိုးပြန်အမှတ်ရစေတဲ့အတွက်ကြောင့်မြို့ပြင်ကခြံကိုကလေးတွေခေါ်လာတာပါအခုခါမှာတော့ Charlie Butler ရဲ့အသက်30အရွယ်မျိုးတွေကဒီခြံကိုဦးစီးလုပ်ကန်နေတာပါအထွေထွေမန်နေဂျာ Tyler Butler ကဒီခြံမှာရွှေပြုံသီးဘလို့တီးလာလဲဆိုတာကိုလည်းလေ့လာလို့ရတာကြောင့်ကလေးမိဘတွေကသူတို့ကလေးတွေကိုခေါ်လာကြတယ်လို့ဆိုပါတယ်ကလေးမိခင်တူဖြစ်တဲ့ Crystal Piazza က
My parents have always brought me. I bring my kid now.
ကျမမိဘတွေကလည်းကျမကိုဒီခေါ်လာလေးရှိပြီးအခုတော့ကျမကလေးတွေလည်းပြန်ခေါ်လာရတဲ့အလှည့်ရောက်ပါပြီ။သူလည်းဒီနေရာမှာဆက်နေပြီးအိမ်တော်ရတားကြ။အဲ့ဒီနောက်သူ့ကလေးတွေကိုဒီနေရာခေါ်လာအောင်မယ်ထင်ပါတယ်
။မိသားစုစိုက်ပျိုးရေးခြံတွေဟာရေရှည်မှာရက်တည်ဖို့ခက်ခဲတာကြောင့်အခုလိုစောင်းဦးရာသီကာလရွှေဖြုံသီးရွေးပွဲတော်နဲ့ခြံထွက်သီးနှံရာသီအချိန်မှာလာရောက်လေပတ်ဝယ်ယူကြသူတွေကိုအထူးကျေးဇူးတင်ကြောင်းလဲဘတ်လာမိသားစုကပြောပါရခင်ဗျာ ဒီခါတော့ကယ်လီဖိုးနီးယားမြောက်ပိုင်းကရွှေဖြုံသီးအလေးချိန်ပြိုင်ပွဲအကြောင်းကိုတင်ပြပေးရမယ်။အော်ရီဂွန်ပြည်နယ်မှာနေထိုင်တဲ့လေရင်ပိုင်းလော်တယောက်ဟာအလေးချိန်ပေါင်2200နီးပါးရှိတဲ့ရွှေဖြုံသီးကြီးကိုစိုက်နိုင်ခဲ့တာကြောင့်စုရသွားပါတယ်။ဧပြီလ15ရက်နေ့ကတည်းကစိုက်ပျိုးတဲ့ရွှေဖြုံသီးမျိုးစေ့ဟာအလွန်ကောင်းပြီးတော့ယာဒီဥရုကလည်းတိတ်မေးတာကြောင့်ဒီလောက်အလေးချိန်ရှိတဲ့ရွှေဖြုံသီးကိုစိုက်ပျိုးနိုင်တာလို့ Steve Delta ကပြောပါတယ
် This warming trend that we seem to be under at least right now has
ဆီရတီသမားယာဒီဥကတော်လေးနှွေးနေပါတယ်အေးရနေရဖြစ်ပေမဲ့လွန်ခဲ့တဲ့နွေရာသီနှစ်နှစ်ဆက်တိုက်ယာဒီဥကနှွေးရောရွှေဖြုံသီးစိုက်ဖို့ယာဒီဥကအနေတော်ဖြစ်နေပါတယ်
ဒေဇာဟာဖျုံသီးပြိုင်ပွဲမှာ၄နှစ်ဆက်တိုက်အနိုင်ရလာတာပါဒီနှစ်ပြိုင်ပွဲမှာတော့သူဟာစုကြီး 15,200 နီးပါးရခဲ့ပြီး Half Moon Bay ရွှေဖြုံသီးပွဲတော်မှာအခုလာဇမ်ဘင်ကအဲ့ဒီရွှေဖြုံသီးကြီးကိုပြသထားခဲ့တာ
ပါ You know we spent 12 months on this so this is kind of the culmination of
ဒီလိုမျိုးစက်ဖို့စနစ်လာအချိန်ယူခဲ့ရတာပါဒါလတော့ကြာထိမ့်ထိမ့်လာခဲ့ရလတ်ပါ
သူဟာရွှေဖြုံသီးကို
backhoe car and mobile truck cargo tin sananarija california ကို ကားမောင်းလာခဲ့တာလို့ပြောပါတယ်လူတွေတော်တော်များများကလည်းဖျုံသီးကြီးကိုချက်ကြတာကြောင့်ကျေနပ်မိတယ်လို့သူကပြောပါတယ
် thousands of people get pictures with it which is you know really kind of why we do this in the first
place တွေတော်များဒီရှုဖျုံသီးနဲ့ဓာတ်ပုံရဲနဲ့ကိုကျွန်တော်တို့ကအချင်းချင်းဖျောက်ဆက်ခဲ့ရတာပါသူတို့တွေလည်းပြောကြရလေပွဲတော့ပြီးချိန်ချရင်တော့အင်ကိုယူသွားပြီးအင်းရှိမှချထားလိုက်ပါမယ်
ဒါပေမဲ့လေဒီရွှေဖြုံသီးကြီးကအကြီးဆုံးတော့မဟုတ်ပါဘူး။ကမ္ဘာအကြီးဆုံးရွှေဖြုံသီးကြီးကတော့2014ခုနှစ်ကဂျာမနီမှာစိုက်ပျိုးခဲ့တဲ့အလေးချိန်ပေါင်2300ကျော်ရှိတဲ့ဖြုံသီးကြီးဖြစ်ပါတယ်ခင်ဗျာ။အခုတခါတော့မီရှိဂန်ပြည်နယ်ဒီထရိုက်တိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေရဲ့ဖြုံသီးနဲ့ဆော်ကစားစီရဲ့ပွဲတော်အကြောင်းတင်ပြပေးပါမယ်။မြောက်ဝန်တွေဝက်ဝန်တွေပင်ကွင်းငှက်တွေကစလို့တလိမ့်ဆန်မျိုးစုံရှိကြတဲ့ Royal Oak အရက်ကတလိမ့်ဆန်မျိုးမှာဝန်ထမ်းတွေကရွှေဖြုံသီးအပါဝင်တခြားဆောင်းဦးရာသီပေါ်သီးနှံတွေကိုတလိမ့်ဆန်ကြီးအတွက်အရှံပေးထားတာပြောရတယ်။တလိမ့်ဆန်ရုံဝန်ထမ်းတဦးဖြစ်သူ Elizabeth Arbor ကအောက်တိုဘာ20ရက်နေ့ကသူတို့ရဲ့အစီအစဉ်အကြောင်းအခုလိုပြောပြပါရစေ။
Today is our smashing pumpkins event.
ရွှေဖြုံသီးနဲ့ကစားစီရဲ့အစီအစဉ်ကိုနှစ်များစွာကလေးကကျင်းပလာတာပါ။တနစ်ကိုနှစ်ခါကျင်းပပြီးတစ်ချိန်ကတော့နိုင်ငံတော်အားလိုက်ရဲ့တရရဲ့မှာကျင်းပပြီးနောက်တစ်ချိန်ကိုတော့အခုလို Halloween အချိန်မှာပဲကျင်းပပေးတာပါ
။တလိမ့်ဆန်တွေကိုပိုးပြီးတော့ပျော်ရွှင်စေလိုတာကြောင့်ပင်ကွင်းခတ်တွေအတွက်ဆိုရင်ရွှေဖြုံသီးကိုပေါက်ပေါက်အထဲမှာငားတွေထည့်ပေးထားသလိုဝက်ဝံတွေအတွက်ဆိုရင်လည်းခရမ်းကျင်ရည်တွေထည့်ပေးထားပါတယ်။ပွဲကျင်းပပေးတဲ့ရက်တွေမှာဝန်ထမ်းတွေကလည်းအနီးကပ်စောင့်ချက်ကြည့်ရှုပေးနေတာကြောင့်လာရောက်လက်ပတ်သူတွေအနေနဲ့တလိမ့်ဆန်တွေအကြောင်းမြင်မြန်လေ့လာနိုင်တယ်လို့အနီးကပ်ကြည့်ရှု권ရတယ်လို့တလိမ့်ဆန်ရုံတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
အင်္ဂါနေ့နေ့နဲ့ KVOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
Pennsylvania ကဂျူးဖျားကြောင့်မှာလူပေါင်း၁၁ဦးအသက်ခံခဲ့ရတာနဲ့သမ္မတ Trump ကိုထောက်ခံသူကသမ္မတကိုဝေဖန်သူတွေစီကိုဖောက်ခွဲပစ္စည်းတွေပါတဲ့ပါဆယ်ဘုံတွေပေးပို့ခဲ့တယ်လို့ဆွဆွဲထားမှုတွေနဲ့ပတ်သက်ပြီးနိုင်ငံတွင်းမှာအမျက်ဒေါသတွေပိုးပြီးထွက်လာအောင်သတင်းမီဒီယာတွေကလုပ်နေတယ်လို့သမ္မတ Donald Trump ကတနင်္လာနေ့မှာပဲပြစ်တင်ဝေဖန်လိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအင်းကြီးချင်းဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးတဲ့ရွန်ဂျာဒုက္ခသည်9သိန်းကျော်နဲ့ဌာနေပြန်ပို့ရေးနှစ်နိုင်ငံကြားစစ်စစ်ထားပြီးဖြစ်တဲ့ဒုက္ခသည်8000ကိုပရမတ်ထုတ်ဖြစ်နဲ့ပြန်ပို့နိုင်ရေးအတွက် JWG ကနှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ဆွေးနွေးပွဲကိုဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့မှာဒီကနေ့အင်္ဂါနေ့မှာကျင်းပမှာပါ Greenness ဆန်ရင်တင်မဲ့မြန်မာနိုင်ငံထွက်နီလာလုံးကျော်ပါဝင်တဲ့လေဆွဲတကုံးကိုနယူးယောက်မြို့က Christie လေလံရုံမှာပြသထားပါပြီ။အောက်တိုဘာလ29ရက်ကနေ31ရက်နေ့ထိပြထားမှာဖြစ်ပြီးတော့ November 29ရက်နေ့ကျရင်ဒီနီလာကိုဟောင်ကောင်မှာချန်ကင်းစေးမတ်တမတ်ပင်နဲ့လေလံတင်ရောင်းချမှာဖြစ်ပါတယ်။မြန်မာနိုင်ငံကထွက်တဲ့ကြောက်ကိုဂုံပြူတဲ့အနေနဲ့မိုးကုတ်ရဲ့အပြာရောင်အထွတ်မြတ်ရတနာလို့ဒီကြောက်ကိုနာမည်ပေးထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာလာမယ့်သတင်းပတ်ထဲမှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးနဲ့အမေရိကန်ပြည်ထောင်စုမှာတွေ့ဆုံနိုင်ပွဲရှိတယ်လို့တောင်ကိုရီးယားရုံဟာသတင်းမှာပြောပါတယ်။နိုဝင်ဘာ6ရက်အမေရိကန်ဂျာဖြတ်ရွေးကောက်ပွဲကျင်းပပြီးပြီးချင်းမကြာခင်အချိန်တွင်တွေ့ဆုံပွဲလုပ်ဖို့လို့တစ်ဖက်စလုံးကစီစဉ်နေတယ်လို့ဆိုပါတယ်။လေရုညဉ့်ဉန်းမှုကြောင့်ရာနဲ့ထောင်နဲ့ချီတဲ့ကလေးငယ်တွေနှစ်ဆင်တေဆုံနေရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။လေရုညဉ့်ဉန်းမှုကြောင့်တန်းနဲ့ချီတဲ့ကလေးငယ်တွေဟာရုပ်ပိုင်းဆိုင်ရာနဲ့အုံနောက်ဖွံ့ဖြိုးမှုတွေပါထိခိုက်နေရတယ်လို့လည်းပြောပါတယ်
။ကျေးဇူးပါရှင်။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လင်ပါရှင်။အင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ်။အင်္ဂါနေ့နေ့ကင် BOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.